Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဇွန်လ28ရက်တောက်ကြနေမနက်ခင်း VOA American အသံစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြေညာပေးပါပါ။ American တကောင်ရှင်းကောက်ရင်မှုမှာနိုင်ငံသားဖြစ်မှုမိကွန်းကိုထည့်သွင်းခွင့်တရားရုံးချုပ်ကတားဆီးလိုက်တဲ့အတွက်ဒီလိုတကောင်ရှင်းကောက်တာကိုဆိုင်းငံ့နိုင်မဲ့နေလန်တွေသမ္မတထရန့်ရှာဖွေနေပါလေ။2020 American ရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီဝင်တွေကိုယ်စားလှယ်ဖြင့်ဝင်ရောက်ရှင်ပြိုင်မဲ့သူတွေဟာဒီညမှာ Florida နိုင်ငံမှာမြို့ပြည်နယ်မှာစကားစစ်ထိုးကြမှာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်တစ်လျှောက်မှာလူကုန်ကူးမှုတားဆီးနိုင်ဖို့အတွက်အာဒန်ရိုင်ဖယ်တပ်တွေစူးစမ်းနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမမသတင်းအောင်
။ကောက်ပါပြီရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ဆက်မှုထိပ်သီးဆွေးနွေးပွဲမှာကုန်သွယ်ရေးတင်မမှုတွေရှိနေတဲ့အမေရိကန်နဲ့တရုတ်တို့ကိုအဓိကအာရုံစိုက်နေကြတဲ့အပေါ်မှာ
Everyone's awaiting the bilateral meeting on the margins of the summit between President Trump and President Xi. But behind that,
G20 သုတေသနအဖွဲ့ Director John Curtin ပြောသွားတာပါ။ဒီသတင်းနဲ့အတူ UN နဲ့ American ပြည်ထောင်စုကြားတင်မာမှုတွေရော့သွားမယ့်အနေအထားမှာရှိနိုင်မှာသလား။ကမ္ဘောဒီးယားနိုင်ငံမှာတစ်တောပြုံးတိတဲ့ပြဿနာကိုဖြေရှင်းဖို့ဘယ်လိုကြိုးစားနေကြပါသလဲ။စားရတဲ့သတင်းလွှာရီနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေထဲမှာကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါရှင
်။ American နိုင်ငံရဲ့တကောင်ရှင်းကောက်ယူမှုကိုဆိုင်းငံ့နိုင်မဲ့နည်းလမ်းရှိမရှိသူရှိနေကိုမင်းနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားရင်းမကြခင်မှာကောက်ခံတော့မဲ့တကောင်ရှင်းအတွက်နိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းထည့်သွင်းဖို့ထရမ့်အစိုးရအဖွဲ့ဂျိုးပတ်မှုကိုတားဆီးမဲ့နိုင်ငံတော်တရားရုံးချုပ်ဆုံးဖြတ်ချက်ကိုသမ္မတကတုံ့ပြန်လိုက်ပါတယ်။ဆယ်နှစ်တကြိမ်ကောက်ခံတဲ့တကောင်ရှင်းတဲမှာနိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းကိုအစိုးရတည်းအနေနဲ့မမေးနိုင်ဘူးဆိုတာဟာလုံးဝမဖြစ်တဲ့အနေထားလို့သမ္မတထရမ့်ကသူ့ Twitter ကရေးခဲ့တာပါ။နိုင်ငံသားဖြစ်ချင်းမဖြစ်ချင်းမေးခွန်းဟာမဲပေးခွင့်ဥပဒေကိုပိုးပြီးကောင်းအောင်အားဖြစ်ပေးဖို့လှုံ့ဆော်တာလို့ထရမ့်အစိုးရအဖွဲ့ရှင်းလင်းချက်နဲ့ပတ်သက်ပြီးဒါအနှောက်အယှက်ပိုးပြီးဖြစ်လာစေနိုင်တယ်လို့ပြောပြီးတရားရုံးချုပ်ကပယ်ချလိုက်တာဖြစ်ပါတယ်။နိုင်ငံသားဖြစ်ချင်းမဖြစ်ချင်းမေးခွန်းကိုလက်မခံသူတွေကတော့ဒီလိုမေးရဟာနိုင်ငံသားမဟုတ်သူတွေတကောင်ရှင်းမေးခွန်းတွေမဖြစ်အောင်ချိန်ချောက်တာမျိုးဖြစ်လာနိုင်ပြီးတော့နောက်ဆုံးမှာတော့လွှတ်တော်ကသူတို့ကိုကိုးစားမပြုနိုင်တဲ့အနေအထားဖြစ်သွားနိုင်တယ်လို့ပြောပါတယ်။တရားရုံးချုပ်တရားသူကြီးကိုဦးမှာတရားသူကြီး John Roberts ပါပါဝင်ပြီး9မဲ4မဲနဲ့ပယ်ချလိုက်တာပါ American ပြည်ထောင်စုမှာနိုင်ငံရေးပါတီတွေတစ်ခုနဲ့တစ်ခုအသာစီးရဖို့မဲဆန္ဒနယ်မြေလိုသလိုပြင်ဆင်သတ်မှတ်တာတွေတရားရုံးချုပ်အနေနဲ့ဂျန်းဝင်ထိန်းချုပ်ဆောင်ရွက်ပေးဖို့တောင်းဆိုချက်ကိုလည်းတရားရုံးချုပ်ကစက်တပရီနေမှာပဲပယ်ချလိုက်ပါတယ်
2020ခုနှစ် American ကာကွယ်ရေးအသုံးစရိတ်ကို American အထက်လွှတ်တော်က86မဲ10မဲနဲ့ဒီကနေ့မဲခွဲအတိအကျပြုခဲ့ပါတယ်။မြို့သားကာကွယ်ရေးခုမြူချက်အဥပဒေ National Defense Authorization Act အရကာကွယ်ရေးအသုံးစရိတ်ပမာဏ American ဒေါ်လာဘီလီယံ850ပေးရထားတာပါ။အော်တိုဝါလာမှာစတင်မဲ့ဒီအသုံးစရိတ်ပမာဏဟာပြည်ခဲ့တဲ့နှစ်ကအသုံးစရိတ်ဒေါ်လာ916တန်တက်ပိုများပြားခဲ့ပါတယ်။ Republican နဲ့ Democrat နှစ်ပါတီစလုံးကသဘောတူညီခဲ့တဲ့ဒီဥပဒေမှာမြောက်ကိုရီးယားနိုင်ငံနဲ့စီးပွားရေးလုပ်တဲ့အဖွဲ့အစည်းတွေကို American Dollar ဘဏ်ငွေကြေးစနစ်ကနေထုတ်ပယ်ပြင်မဲ့အရေးယူဆောင်ရွက်ချက်လည်းပါဝင်ပါတယ်။ယခင်2019တုန်းကလည်း American Congress ကအီရန်ပေါ်ကုလိုပိတ်ဆို့အရေးယူဆောင်ရွက်မှုမျိုးတွေလုပ်ခဲ့ပူးပြီးဒီလိုအရေးယူလို့အီရန်ဟာဆက်ဆက်ဆွေးနွေးရေးစပွဲပိုင်းကိုရောက်လာတယ်လို့ယူဆထားကြပါတယ်။ Pennsylvania ပြည်နယ် Republican ထက်လွှတ်တော်မှ Pat Toomey ကဆယ်စုနှစ်တော်တော်ကြာကြာမြောက်ကိုရီးယားနဲ့လုပ်တဲ့ဆက်ဆက်ဆွေးနွေးပွဲတွေဟာမြောက်ကိုရီးယားတွေရဲ့ကစားကွက်ဒေသဖြစ်နေခဲ့ကြောင်းမြောက်ကိုရီးယားတွေအနေနဲ့နျူကလ িয়ার လက်နက်နဲ့ပဲ့ထိန်တပ်ဒုံးကျည်တွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်ခဲ့ပြီး American နိုင်ငံနဲ့မဟာမိတ်တွေအပေါ်မှာချိန်ချောက်လာနေကြောင်းပြောပါရယ်မြောက်ကိုရီးယားကိုအရေးယူတဲ့ဒီဥပဒေကိုတော့2016ခုနှစ်ကမြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံရပြီးနောက်ပြန်တက်ပြီးတိတ်မကြခင်မှာတည်ဆုံသွားခဲ့တဲ့ Otto Warmbier ရဲ့နာမည်ကိုပေးထားပါရယ်ခင်ဗျာ
2020 American သမ္မတရွေးကောက်ပွဲအတွက် Democratic Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့နောက်10ဦးဟာစက်တပရီနေ့ညပိုင်းမှာ Florida ပြည်နယ် Miami မြို့မှာစကားစစ်ထိုးကြမှာဖြစ်ပါတယ်။ဗိုလ်တပူးနေကပထမတော့10ဦးရဲ့စကားစစ်ထိုးပွဲကိုကျင်းပခဲ့တာပါ။စက်တပရီနေ့ညမှာပါဝင်ရှင်ပြိုင်မဲ့သူတွေထဲမှာ Democratic Party အတွက်ထိတ်ဆုံးကပြေးနေတဲ့ဒုသမ္မတဟောင်း Joe Biden နဲ့အတူအထက်လွှတ်တော်အမတ်တွေဖြစ်တဲ့ Vermont ပြည်နယ်က Bernie Sanders ကယ်လီဖိုးနီးယားပြည်နယ်ကကာမလာဟဲရစ်အပြင်အင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝန်ပီတ်ဘူဒီဂတ်နဲ့6ဦးတို့အခြေတင်ရင်းခုန်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်သူ20စလုံးကသမ္မတဒေါ်နယ်ထရမ့်ကိုဒုတိယတက်တန်းဆက်မရအောင်အတွက်အပြုတ်ဖြုတ်နိုင်မှုမျှော်လင့်နေကြတာပါ။ဗုဒ္ဓဟူးနေ့စကားစစ်ထုတ်ပွဲပြီးမှာတော့ပရိသတ်က Massachusetts ပြည်နယ်အထက်လွှတ်တော်မှာ Elizabeth Warren အပေါ်ပိုးပြီးအာရုံစိုက်လာကြပါတယ်။ရွေးကောက်ပွဲအကျိုးစစ်တမ်းတွေရသူ့ကိုထောက်ခံသူအရေးတွေဟာဒုသမရဟောင်း Joe Biden နဲ့တိတ်မကွာလှပဲ2020 November 3ရက်ရွေးကောက်ပွဲမှာ Trump ကိုဖျောက်ချနိုင်မဲ့သူဖြစ်နေ Democrat တွေကသူ့ကိုသဘောကျနေကြတာဖြစ်ပါတယ်
။ပါရှန်ပင်လယ်ကွေ့အတွင်းအခြေအနေတည်မာနေတာကိုဖြစ်ရှင်းဖို့ American ရဲ့မဟာမိတ် NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံတကာတိုင်းတာအဆင့်ရှိတဲ့အခြေတင်ဆွေးနွေးပွဲတွေလုပ်ဖို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီး Mark Esper ကတိုက်တွန်းလိုက်ပါတယ်။ Brussels မြို့နေတိုးဌာနချုပ်မှာချာတာဘရေးနေက NATO အဖွဲ့ဝင်နိုင်ငံတွေနဲ့တကားပိတ်ဆွေးနွေးပွဲအပြီးသူကအခုလိုပြောခဲ့တာပါ။ NATO မဟာမိတ်တွေအနေနဲ့လိုအပ်တဲ့အချိန်မှာအီရန်ကိုရှုတ်ချရမှာဖြစ်ကြောင်းနဲ့မဟာဗျူဟာကျတဲ့ Hormuz ရေလက်ကြားပုံမလုံးကြုံစစ်ချရဖို့ပမာဏစီမံချက်တစ်ခုမှာပါဝင်ဖို့ဝန်ကြီး Esper ကပြောခဲ့တယ်လို့စစ်ရေးပဋိပက္ခကိုရှောင်ရှားနိုင်ဖို့ကြိုးပမ်းချက်အဖြစ်အီရန်နဲ့တန်တမာရေးချိတ်ကပ်မှုပိုလုပ်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ကျွန်တော်တို့အနေနဲ့လက်နက်ကင်ပြစ်ပက်ကဖြစ်ဖို့လမ်းရှာမနေပါဘူး။ဒါပေမဲ့ဒေတာဒရင်းကအမေရိကန်နိုင်ငံရဲ့အကျိုးစီးပွားနဲ့အမေရိကန်တပ်ဖွဲ့တွေကိုတော့ကာကွယ်ဖို့အစဉ်သင့်ပါပဲလို့လည်းသူကပြောခဲ့ပါဗျ။အမေရိကန်ရဲ့မဟာမိတ်အများစုကအီရန်နဲ့မဟာဗျူဟာကျတဲ့ရေလက်ကြားရေးကိုဖြည့်ဆည်းရမယ်ဆိုတော့အမေရိကန်ရဲ့စိုးရိမ်ပူပန်မှုကိုနားလည်တယ်ဆိုပေမဲ့သူတို့စီကခိုင်မာတဲ့ကတိကဝတ်တွေတော့မရခဲ့ဘူးလို့ဝန်ကြီးရဲ့စပါကပြောပါဗျ။နေတိုးတူရင်းမှုချုပ်ယန်စတိုတန်ဘတ်ကလည်းအီရန်နဲ့တမမှုတွေလျှော့ချမယ်ဆိုတဲ့အချက်ကိုမဟာမိတ်အားလုံးသဘောတူကြကြောင်းပြောပါရယ်။အီရန်နဲ့သဘောတူညီထားတဲ့စာချုပ်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်ကနှုတ်ထွက်ပြီးစီးပွားရေးပိတ်ဆို့မှုထပ်မံချမှတ်ခဲ့ပြီးချိန်ကစားပြီးအီရန်နဲ့တမမှုမြင့်တက်လာတာဖြစ်ပါရယ်။သမ္မတထရမ့်ရဲ့စာချုပ်ကနှုတ်ထွက်တဲ့လောက်ရက်ကိုတော့အမေရိကန်ရဲ့မဟာမိတ်တွေကပြစ်တင်ဝေဖန်ခဲ့ကြပါရယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယနိုင်ငံရဲ့အနောက်မြောက်နယ်စပ်ဒေသတစ်လျှောက်မှာကလင်းငယ်တွေပေါင်းပြီးလူကုန်ကူးခံရမှုတွေကိုတားဆီးနိုင်မှုအတွက်မိုင်းတစ်ထောင်ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်တစ်လျှောက်မှာအာသန်ရိုင်ဖယ်တပ်ကနေစ조사နေပါတယ်။လူကုန်ကူးမှုနဲ့ကလင်းငယ်တွေပေါ်မှာစော်ကားမှုတွေကိုကာကွယ်ဖို့အတွက်အာသန်ရိုင်ဖယ်တပ်ကအကြီးအကဲအရှိ9ဦးအပါဝင်တပ်သား81ဦးကိုမနီပူနယ်စပ်ဒေသမှာတာဝန်ချထားတယ်လို့သူတို့ဟာ NGO ရဲ့အကူအညီနဲ့နယ်စပ်မိုးရေးမြို့မှာတနင်္လာနေ့အင်ကာနေ့မှာတင်တန်းတွေပေးခဲ့တာပါမေလာဇန်းတို့ကလည်းအာသန်ရိုင်ဖယ်တပ်ကတပ်သား90လောက်ကဒေသခံတွေကိုအလားတူတင်တန်းတွေပေးခဲ့ပါတယ်အိန္ဒိယနိုင်ငံတဲကမဏီပူနာဂလန်မီဇိုရမ်နဲ့အရူနာချာပရာဒက်ရှ်ပြည်နယ်တွေဟာမြန်မာနဲ့နယ်စပ်ချင်းထိစပ်နေပြီးတော့နေရာအတော်များများမှာနယ်စပ်စည်းရိုးမရှိပါဘူးဒါကြောင့်ဒီဒေသတွေရဲ့နယ်စပ်တစ်လျှောက်မှာတရားမဝင်ရောက်သူတွေလူကုန်ကူးခံရမှုတွေပြန်မူရစေးမှောင်ခိုးတွေလက်နက်ရွှေနဲ့ရှားဖားတောရင်းတရိစံအစိပ်ပိုင်းခိုးထုတ်တာတွေလို့ရာဇဝတ်မှုကအများပြားရှိနေတာပါမကြသေးခင်ကပဲအမျိုးသမီးအများစုပါတယ်နေပေါ်နိုင်ငံသားလူငယ်လူရွယ်180လောက်မိုးရင်းနယ်ဆက်ကိုကြော်ဖြတ်ပြီးလူကုန်ကူးခံရတာကိုအင်ဖာနဲ့မိုးရင်းမျိုးတွေမှာဖမ်းမိခဲ့ပါတယ်သူတို့ကိုမြန်မာနိုင်ငံကနေတဆင့်စင်ကာပူနဲ့မလေးရှားနိုင်ငံတွေကိုပို့ဖို့လုပ်နေချိန်မှာဖမ်းမိပြီးနေပေါ်ကိုပြန်ပို့ပေးနိုင်ခဲ့တာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံသမ္မတအာရှရာဖ်ဂါနီဟာစာတာပရီးနေမှာပါကစ္စတန်နိုင်ငံကိုနှစ်ရက်ကြာခရီးစတင်ခဲ့ပါတယ်။သူ့ရဲ့ခရီးစဉ်ဟာဆက်ဆံရေးတိတ်မပြေလည်တဲ့အိန္ဒိယပါကစ္စတန်နိုင်ငံနဲ့ပုံမှန်ဆက်ဆံရေးပြန်ရအောင်သွားတဲ့ခရီးလို့အာဖဂန်သမ္မတအာရှဂါနီရဲ့လက်ထောက်တွေကပြောပါတယ်။ပါကစ္စတန်မှာရောက်ပြီးမကြာခင်မှာပဲဝန်ကြီးတွေအကြံပေးတွေနဲ့အာဖဂန်စီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့နဲ့အတူအာဖဂန်သမ္မတကပါကစ္စတန်ဝန်ကြီးချုပ်အမရခမ်ကိုတွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲဆွေးနွေးပွဲပြီးအာဖဂန်သမ္မတရုံးကထုတ်ပြန်ချက်မှာအပြန်အလှန်ယုံကြည်မှုနဲ့ဒေသတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ကြီးပွားထုတ်တက်ရေးတွေပေါ်မှာအခြေခံပြီးနှစ်နိုင်ငံအကြားချစ်ချည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကဏ္ဍတစ်တရာဖွင့်လှစ်ဖို့နှစ်နိုင်ငံခေါင်းဆောင်တွေကသဘောတူညီခဲ့ကြောင်းပါရှိခဲ့ပါတယ်။2014ခုနှစ်မှာအာဏာရခဲ့တဲ့အာဖဂန်သမ္မတဂါနီဟာပါကစ္စတန်ကိုတတိယအကြိမ်လာရောက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းကတာလီဘန်တပုံတွေကိုပါကစ္စတန်နိုင်ငံကအားပေးကူညီနေတယ်ဆိုတဲ့အာဖဂန်ရဲ့ဆွဆွဲချက်ဟာနှစ်နိုင်ငံအကြားတင်းမာမှုနဲ့မယုံကြည်မှုတွေရဲ့အခြေခံအကြောင်းရင်းတရားဖြစ်ပါတယ်ဒီဆွဆွဲချက်ကိုပါကစ္စတန်ကညှင်းဆိုထားပြီးအာဖဂန်နိုင်ငံရဲ့ထောက်လှမ်းရေးအေဂျင်စီကပါကစ္စတန်ကိုတိုက်ခိုက်နေတဲ့အကြမ်းဖက်တိုက်ခိုက်နေတဲ့စစ်သွေးကြတွေကိုခုလုံခွင့်ပေးထားတယ်လို့တံပြန်ဆွဆွဲထားပါတယ်ခင်ဗျ
တူနီးရှားနိုင်ငံတူနစ်မြို့မှာအသေးခံဘုံးခွဲမှုနှစ်ခုဖြစ်ပွားခဲ့တဲ့အတွက်အရေးယာရှိသူတေဆုံးပြီးအနည်းဆုံး10ဦးဒဏ်ရာရတယ်လို့တူနီးရှားအရာရှိတွေကပြောပါတယ်။အခုထိတော့ဒီတေခံဘုံးဘသူဖောက်ခွဲတယ်ဆိုတာမသိရသေးပါဘူး။ပရမဘုံးဖောက်ခွဲတိုက်ခိုက်မှုကတူနစ်မြို့လယ်မှာရှိတဲ့ပြင်သစ်တန်ရုံနာမှာပါ။အဲဒီမှာအရေးယာရှိသူတေဆုံးခဲ့ပြီးတဲ့နောက်ထပ်အရာရှိသူနဲ့အရက်သားအနည်းဆုံး3ဦးဒဏ်ရာအသေးသေးရခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။နောက်10မိနစ်လောက်ကြာမှာအယ်ကော်ဒန်ရက်ွက်ရဲစခန်းမှာဒုတိယဘုံးကိုအသေးခံဘုံးဖောက်ခွဲသူကဖောက်ခွဲခဲ့တာဖြစ်ပြီးအရာရှိ4ဦးဒဏ်ရာရသွားပါတယ်။တိုက်ခိုက်မှုပြီးနိုင်ပိုင်းအတွင်းမှာပဲအသက်62နှစ်ရှိပြီဖြစ်တဲ့တူနီးရှားသမ္မတကိုစစ်ဆေးရုံကိုတင်လိုက်ရပါတယ်။သမ္မတအတော်နာမကျန်းဖြစ်နေတာကြောင့်ဆေးရုံတင်ရတာဖြစ်ပြီးချက်တပရင်းနဲ့နှောင်းမိုင်းမှာတော့ကျန်းမာရေးချင်းနဲ့တည်ငြိမ်မှုရှိလာပြီလို့သမ္မတရုံးရဲ့ Facebook မှာရေးထားပါတယ်။
ပြင်သစ်နိုင်ငံပါရီမြို့မှာကျင်းပတဲ့ကမ္ဘာဖလားပြိုင်ပွဲရဲ့ပထမဦးဆုံး quarter finals ပွဲစဉ်မှာအင်္ဂလန်အသင်းကနော်ဝေးအသင်းကို3ဂိုးခုမရှိတဲ့အနိုင်ရပြီး semi finals တက်သွားပါတယ်။အင်္ဂလန်အသင်းကပထမပိုင်းမှာ2ဂိုးသွင်းယူနိုင်ခဲ့ပြီးဒုတိယပိုင်းမှာ2ဂိုးသွင်းယူခဲ့တာဖြစ်ပါတယ်။ပွဲပြီးဖို့7မိနစ်လောက်အလုံးမှာအင်္ဂလန်အသင်းက penalty ရခဲ့ပေမဲ့နော်ဝေးကိုယ်သမားကကာကွယ်လိုက်နိုင်လို့အင်္ဂလန်အသင်းဖို့နောက်ထပ်ရမယ့်တေချာပေါက်ဂိုးတွေကိုလက်လွတ်ဆုံးရှုံးသွားခဲ့ရတာပါ။နော်ဝေးအသင်းကအပြင်းအထန်ထုတ်ပေါက်ကစားခဲ့ပေမဲ့အင်္ဂလန်နောက်တန်းကိုအောင်အောင်မြင်မြင်မထုတ်ဖောက်နိုင်ခဲ့ပါဘူး။မနေ့ပြန်တောက်ကြနေမှာတော့လက်ရှိချန်ပီယံအမေရိကန်နဲ့အင်ရှင်ပြင်သစ်အသင်းတို့ quarter finals ဒုတိယပွဲစဉ်ကစားရမှာဖြစ်ပါတယ်ခင်ဗျာ
။ထိတ်တဲအောင်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။American သမ္မတ Donald Trump ဟာ G20 ဆက်မှုထိပ်သီးနိုင်ငံ20ခေါင်းဆောင်တွေရဲ့အစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံအိုဆာကာမြို့ကိုရောက်ရှိနေပါပြီ။မဟာမိတ်နိုင်ငံတွေကသမ္မတ Trump ရဲ့သူတို့အပေါ်သဘောထားဘယ်လိုရှိမလဲဆိုတာစိုးရိမ်နေတဲ့အချိန်မှာပဲသမ္မတ Trump ကမဟာမိတ်တွေကိုအလေးထားကြောင်းအမခန့်ပြောကြားခဲ့ပါတယ်။ဒီကနေ့တောက်ကြနေစတင်ကျင်းပမယ် G20 အစည်းအဝေးဟာဗဏ္ဍာရေးတည်ငြိမ်မှုနဲ့ရေရှည်ဖွံ့ဖြိုးမှုတိုးလာစေဖို့ရည်ရွယ်ကျင်းပတာဖြစ်ပေမဲ့တက်ရောက်လာသူအများစုကတော့ကုန်သွယ်ရေးနဲ့ကမ္ဘာဥတုရာသီပြောင်းလဲမှုလိုကိစ္စမျိုးကိုလည်းပြင်းပြင်းထန်ထန်ဆွေးနွေးဖို့ရှိနေပါတယ်။ Steve Harmon နဲ့ Henry Ridgeway တို့ရဲ့သတင်းတွေပေါ်ကိုအခြေခံပြီးဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ American သမ္မတ Donald Trump ရဲ့ Osaka မြို့ကပထမဆုံးတွေ့ဆုံပွဲဟာ Australia ဝန်ကြီးချုပ် Scott Morrison နဲ့ဖြစ်ပြီးကောင်းဆောင်နှစ်ဦးရဲ့အလုပ်သဘောညစာအတူဆိုင်တွေ့ဆုံကြတဲ့ပွဲမှာသမ္မတထရမ့်ကသူဟာမဟာမိတ်တွေနဲ့အတူလက်တွေ့ပြီးအလုပ်လုပ်နေကြောင်းပြောကြားခဲ့တာပါ။အာရှပစိဖိတ်ဒေသရင်းကအမေရိကန်နဲ့အရင်နှိမ့်ဆုံးမဟာမိတ်နိုင်ငံတချို့ဟာအမေရိကန်ရဲ့တယောက်တည်းသဘောနဲ့ချင်းကပ်တဲ့ပုံစံကြောင့်ထိခိုက်နစ်နာမှုတွေရှိနေတယ်လို့ပြောဆိုနေကြတာနဲ့ပတ်သက်ပြီးသတင်းထောက်တူကမေးမြန်းရမှာသမ္မတထရမ့်ကသူဟာမဟာမိတ်တွေကိုအလေးထားကြောင်းပြောကြားခဲ့တယ်လို့အမေရိကန်ဘက်ကနစ်နာမှုတွေကိုပါထုတ်ပြောခဲ့တာဖြစ်ပါတယ်
။ I've inherited massive trade deficits with our allies and we
အရင်လူတွေလက်ထက်မဟာမိတ်နိုင်ငံတွေနဲ့ကျွန်တော်တို့ရဲ့ကုန်သွယ်ရေးမှာလုံငွေပြတဲ့အခြေအနေကိုကျွန်တော်ကဆက်ခံခဲ့ရတဲ့အပြင်မဟာမိတ်တွေရဲ့စစ်အသုံးစရိတ်ကိုလည်းကျွန်တော်တို့ကကူညီပေးနေရတာပါ
။ G20 ထိပ်သီးဆွေးနွေးပွဲကိုအင်ရှင်ဖြစ်နဲ့လက်ခံကျင်းပပေးတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့တောက်ကြန်လေးမနဲ့အိုဆာကာမှာတွေ့ဆုံတဲ့အခါမှာသမ္မတထရမ့်စီကသူ့အတွက်ထောက်ခံအားပေးစကားကိုကြားရမယ်လို့မျှော်လင့်နေသူပါပြီးခဲ့တဲ့ရက်အနည်းငယ်အတွင်းကသမ္မတထရမ့်ကအမေရိကန်ဂျပန်နှစ်နိုင်ငံကြားကာလကြာရှည်တည်ရှိလာတဲ့ကာကွယ်ရေးမဟာမိတ်ဖြစ်ရက်တည်မှုဟာညှတာမှုရှိပါရဲ့လားလို့မေးခွန်းထုတ်ခဲ့တာကြောင့်ဖြစ်ပါတယ်တောက်ကြန်လေးစတင်တော့မယ် G20 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်တွေဟာဂျပန်နိုင်ငံအိုဆာကာမြို့ကိုဦးတည်လာနေကြပါပြီဒီအစည်းအဝေးရဲ့ရည်ရွယ်ချက်ကဗန္နာရေးတည်ငြိမ်မှုနဲ့ရေရှည်ဖွံ့ဖြိုးရေးတိုးမြင့်မှုဖြစ်ပေမဲ့ကုန်သွယ်ရေးနဲ့ကမ္ဘာရာသီဥတုပြောင်းလဲမှုလိုကိစ္စမျိုးမှာတော့ခေါင်းဆောင်တွေကြားသိတာတဲ့ကွဲပြားမှုတွေရှိလာနိုင်တာပါဒီဆင်းရဲကွက်မှာအဓိကအာရုံအစိုက်ခံရတဲ့နိုင်ငံကြီးနှစ်ခုကတော့အမေရိကန်နဲ့တရုတ်တို့ပဲဖြစ်ပါတယ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်စည်တွေအပေါ်မှာအမေရိကန်ဘက်ကအခွန်တိုးမြင့်လိုက်တဲ့အတွက်ကုန်သွယ်စစ်ပွဲအဆင့်ကိုရောက်ရှိသွားပြီးကမ္ဘာစီးပွားရေးကိုပါချိန်ချောက်လာနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့နှစ်နိုင်ငံဆွေးနွေးမှုတွေပြန်လည်စတင်ပြီးလေးသံပြော့လာတာတွေ့ရတဲ့အတွက်ပြည်လည်မှုရရှိလေမလားဆိုတဲ့မျှော်လင့်ချက်တွေမြင့်မားလာတယ်လို့ဒီဆွေးနွေးပွဲကိုရောက်နေတဲ့ G20 သုတေသနအဖွဲ့ဒါရိုက်တာ John Curtin ကပြောပါတယ်
။ Everyone is awaiting the bilateral meeting on the margins of the summit.between presidents Trump and president
Trump နဲ့သမ္မတရှီတို့ဒုတိယဆုံးမဲ့ကိစ္စကိုလူတိုင်းဆောင်ရနေကြပါတယ်။ ဒီတွဲဆုံမှုရဲ့နောက်ွယ်မှာပြဿနာအမျိုးအစားလိုက်အတိတ်ပဲရှိတဲ့တိုးတက်မှုတွေအများကြီးရှိမှာဖြစ်တယ်လို့သူတို့နဲ့သက်ဆိုင်နေတဲ့နိုင်ငံတွေကလည်းသူတို့နှုတ်ပုံမနိဆက်ပုံမပြေလာအောင်တွန်းအားပေးမဲ့သဘောရှိပါတယ်
။အင်းရှင်ဝင်းကြီးချုပ်ရှင်စိုးအာဘေးကတော့သူ့ရဲ့မျှော်လင့်ချက်ကိုရှင်းရှင်းလင်းလင်းပဲပြောထားတာပါ။
အာမဘေချူနိုဘိုကမတ်ဆူနီတီတူရယ်
အမေရိကန်နဲ့ဂျပန်တို့ဟာသူတို့ကုန်သွယ်ရေးတင်မာမှုကိုအပြူသဘောနဲ့ဆွေးနွေးလှုံ့ဆော်မှုကနေတဆင့်ဖြေရှင်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒီဆွေးနွေးပွဲမှာအပြင်းထန်ဆွေးနွေးဖို့ရှိတဲ့နောက်အကြောင်းအရာတစ်ခုကတော့အမေရိကန်နဲ့အီရန်ကြားကပြဿနာဖြစ်ပြီးဒါဟာကမ္ဘာရေနံစည်းတွေကိုထိုးတက်လာစေတာပါနောက်ပြင်းထန်ဆုံးဆွေးနွေးဖို့ဖြစ်လာနိုင်တဲ့အကြောင်းအရာတစ်ခုကတော့ဥရုယာတီပြောင်းလဲမှုပြဿနာဖြစ်ပါတယ်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ဒီနီလာကံမှာဒီကိစ္စကိုအသေးချာဆွေးနွေးဖို့အတွက်တောင်းဆိုနေသူဖြစ်ပါတယ
်ဒီတရင်းမျိုးရှင်ပေါ့
ကျွန်တော်တို့မှာအရေးကြီးတဲ့အချက်တရက်ရှိပါတယ်ဥရုယာတီနဲ့ပတ်သက်တဲ့မျှော်မှန်းချက်ကိုမျှော်မှန်းထားတဲ့အတိုင်းခီးမပေါက်ဘူးဆိုရင်ကျွန်တော်တို့ရဲ့တွေ့ဆုံဆွေးနွေးမှုကဘာမှအတိတ်ပဲမရှိပါဘူ
းဂျွန်လ28ရက်နေ့စတင်မဲ့ G20 ထိပ်သီးအစည်းအဝေးဘက်ကိုတက်လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာချက်သပရင်းနေ့မှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့တွေ့ဆုံဆွေးနွေးဖို့အတွက်စီစဉ်ထားတယ်လို့တောက်ကြနေမှာတော့တရုတ်သမ္မတရှီကျင့်ပင်နဲ့တွေ့ဆုံဖို့ရှိပါတယ်။ဒီ G20 ထိပ်သီးဆွေးနွေးပွဲဟာနိုင်ငံတကာအတိုင်းဝိုင်းဖို့ကြီးမားတဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရချိန်မှာ multilateral လို့ခေါ်တဲ့နိုင်ငံစုံပါဝင်တဲ့စနစ်ဟာစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့သုံးသပ်သူအများစုကပြောပါတယ်။
ဒေါက်ခင်မျိုးသက်ပါရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။American drone ယင်ကိုအီရန်ဘက်ကပစ်ချခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့ American ဘက်ကပိတ်ဆို့မှုအစ်စ်တွေပြဋ္ဌာန်းခဲ့ပါတယ်။သုံးသက်သူတွေကတော့စစ်ဖြစ်ခံနေဆဲဆဲအခြေအနေကနေရှောင်ရှားဖို့ American နိုင်ငံတကာအတိုင်းဝိုင်းဘက်ကဘာရီရှိဆက်ဆောင်ရွက်ရမလဲအခြေတင်ဆွေးနွေးနေကြပါတယ်။ Greta Van Susteren season နဲ့ VOA ရဲ့ plugin အစီအစဉ်မှာပါဝင်ဆွေးနွေးသူတချို့ရဲ့ပြောပြချက်တွေနဲ့အတူ Robert Referral ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြပေးပါမယ်။
အီရန်ထောက်လှမ်းရေးတွေတုံးတဲ့ကွန်ပျူတာစနစ်တွေကိုအမေရိကန်ပြည်ထောင်စုဘက်ကစိုက်ဘာနီးနဲ့ထိုးနှက်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတင်းလာနေမှာပဲအီရန်ပေါ်ထပ်ပြီးရဲယူပိတ်ဆို့ပြဋ္ဌာန်းချက်တွေကိုသမ္မတထရန့်ကကြေညာခဲ့ပါတယ်။အီရန်ဘက်ကဒီလိုစိုက်ဘာတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဆိုပြီးပြောဆိုသလိုနောက်ဆုံးပြဋ္ဌာန်းတဲ့အမေရိကန်ပိတ်ဆို့တန်ခတ်မှုတွေကိုလည်းလက်မခံဘူးလို့တုံ့ပြန်ပါတယ်။နိုင်ငံတကာငြိမ်းချမ်းရေးကာနေဂျီအန်ဒောင်းမန်အဖွဲ့ရဲ့အကြီးအကဲသုတေသီစူဇန်ဒီမက်ဂီယိုကတော့အခုလိုပြောပါတယ
် The economy is in dire straits. Unemployment is at a record high. Inflation as well.
စီးပွားရေးအခြေအနေကကြောက်စရာအနေထားပါအလုပ်လက်မဲ့ဦးရေငွေကြေးဖောင်းပတ်မှုအခြေအနေကတိတ်ကိုမြင့်တက်နေပါတယ်ပိတ်ဆို့မှုကြောင့်အထိနာတဲ့အတွက်ပြင်းပြင်းထန်ထန်တုံ့ပြန်တာပ
ါ P5 ဘောင်းတစ်နိုင်ငံတွေလို့ခေါ်ကြတဲ့အီရန်နဲ့နိုင်ငံတကာသဘောတူညီချက်တွေကနေ2015ခုနှစ်မှာသမ္မတထရန့်ဆိုရနှုတ်ထွက်ခဲ့ပါလေအရင်တော့ရေးယူပိတ်ဆို့မှုတွေကိုပြန်ပြဋ္ဌာန်းခဲ့သလိုနောက်ထပ်ပိတ်ဆို့မှုအသစ်တွေကိုလည်းမကြခင်ကချမှတ်ခဲ့ပါလေစူဇန်ဒီမက်ဂီယိုကတော့ဒီလိုလုပ်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အခွင့်အလမ်းတွေဆုံးရှုံးသွားတယ်လို့မြင်ပါတယ်
Now that the United States has slapped these sanctions back on and the key point is we've done it.
အခု American ပြည်ထောင်စုကပိတ်ဆို့မှုတွေပြန်ပြီးတော့ပြဋ္ဌာန်းပါတယ်အထက်ကအချက်ကတော့အီရန်အစိုးရဘက်ကနျူကလ িয়ার အရေးသဘောတူညီချက်ဂရိကဝတ်တွေနဲ့အညီလုပ်နေပါရဲ့နဲ့ဂျန်ခတ်တာဆိုတော့လူတွေကအမေရိကန်ပြည်ထောင်စုကိုအပြစ်တင်လာပါတယ်။အီရန်ပြည်သူတွေကြားမှာလည်းအမေရိကန်ပြည်ထောင်စုကိုမထောက်ခံတော့ပါဘူး
။ဒါပေမဲ့လည်းအီရန်ရဲ့စီးပွားရေးချက်တွေကိုအမေရိကန်ပြည်ထောင်စုကခွင့်ကောင်းယူပြီးအမျက်ထုတ်နိုင်မှုဖြစ်လာတယ်လို့တချို့ကလည်းသုံးသပ်ပါတယ်။ West Point စစ်တပ်ကသူခိမီစီဆိုင်ရာဌာနယာယီသူတွေသည်ဗိုလ်ချုပ် Robert Scales ကတော့အီရန်ခေါင်းဆောင်တွေဘက်ကလည်းသတိထားပြီးတုံ့ပြန်မယ်လို့ပြောလင်းထားပါတယ်။သူကအခုလိုပြောပါတယ်
။ What I think they are looking for is to survive for the next year and a half, avoid a conflict with the United States other than the
ကျွန်တော်ထင်တာကတော့အီရန်ခေါင်းဆောင်တွေကနောက်တစ်နှစ်ခွဲလောက်ဆက်ရက်တည်နိုင်ဖို့ပြင်ဆင်ထားဝင်ရပါတယ်။ပင်လယ်ကွေ့မှာရန်ဖန်ရန်ကပြဿနာတက်တာကလွဲလို့အမေရိကန်အစိုးရအပြောင်းလဲဖြစ်အောင်စောင့်ပြီးအမေရိကန်နဲ့ပိဋိပက္ခမဖြစ်အောင်ရှောင်နာမျိုးပါ။ဒါပေမဲ့အမေရိကန်ပြည်ထောင်စုကလည်းစစ်ဖြစ်ဖို့မရည်ရွယ်ပါဘူး။စီဝါရေးရအကြက်ရက်အောင်လုပ်မယ်အီရန်ပြည်တွင်းမှာအကွဲပြဲတွေဖြစ်ပေါ်လာမယ်အစိမ်းအောင်တော်လန်ရင်းမျိုးအုံကြွတာမျိုးတွေထပ်ပေါ်ပြီးအီရန်အစိုးရပြုတ်ကြတာမျိုးကိုမျှော်လင့်နေပုံရပါတယ
်အခုအချိန်ထိတော့စစ်ဖြစ်ဖို့ပြောဆိုတာမျိုးတွေတော့မရှိသေးပါဘူး Fox ရုပ်သံစီဝါရေးသတင်းကဏ္ဍနဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတထရန့်ကအီရန်နဲ့သူစစ်မဖြစ်ခြင်းတဲ့အကြောင်းထပ်မံပြောဆိုပါတယ်အီရန်နဲ့ဖြစ်နေတဲ့ပြည်ပခါတွေကလည်းတိတ်ကြမှာမဟုတ်ဘူးလို့သူကဆိုပါတယ်
အီရန်ဘာသာရေးခေါင်းဆောင်အရာဒူလာအလီခါမေနီကတော့အမေရိကန်ပြည်ထောင်စုဟာမကောင်းဆိုးဝါးတိုင်းပြည်ဆိုပြီးရှုတ်ချပြောဆိုနေကြောင်းပါခင်ဗ
ျကိုသိန်းထိုင်ကိုပြောပြပြီးခဲ့တာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှမ်းမှာတော့မလေးရှားနိုင်ငံကွာလာလမ်ပူဂျိုဟိုးစီလန်ကောပြည်နယ်စတဲ့နေရာတွေမှာ၃ရက်ဆက်တိုက်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရမှာရာဂနန်းရှိတဲ့နိုင်ငံသားတွေစစ်ဆေးခံရပြီးမြန်မာနိုင်ငံသားတွေလည်း20ထဲမှနေအဖမ်းခံရပါတယ်ဒီသတင်းကိုတော့မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာတရားမဝင်လာရောက်လုပ်လုပ်ကင်နေကြတဲ့နိုင်ငံသားတွေဟာနိုင်ငံကူးလက်မှတ်တပ်တန်းကုန်နေပြီးဆက်လက်နေထိုင်နေကြသူတွေရှိနေတာကြောင့်ကုလင်းနဲ့စံတီယာအလန်းမျိုးနယ်တွေကစားတောက်ဆိုင်နေတဲ့ဟိုတယ်တွေကိုမလေးလဝကရဲတွေကဇွန်လ25ရက်နဲ့26ရက်နေ့တွေမှာဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးနဲ့လူမောင်ခိုးသမားတွေကိုအရေးယူနိုင်ဖို့အတွက်အခုလိုမျိုးအော်ပရာစီစစ်ဆင်ရေးကိုအဓိကလှုပ်ဆောင်ခဲ့ကြတာဖြစ်တယ်ဆိုပြီးလူဝင်မှုကြီးကြပ်ရေးဒါရိုက်တာမိုဟာမက်ဖာဇီကပြောပါတယ်။နိုင်ငံသားတရားကြောဖမ်းဆီးလိုက်တဲ့အထက်မှာမြန်မာနိုင်ငံသား20လဲပါဝင်တယ်လို့ဆိုပါတယ်။မလေးလာဝကအရာရှိတွေကိုစမြင်တဲ့နိုင်ငံသားလူသမားတွေကတော့စားတောက်ဆိုင်တဲ့ဟိုတယ်ရဲ့နောက်ပိုင်းတံခါးပေါက်တွေကနေထွက်ပြေးခဲ့ကြပါတယ်။ဒီအပိုင်းမှာဇက်တိုက်အော်ပရာစီစစ်စီရေးတွေလုပ်နေပြီးဖမ်းဆီးနေတာဖြစ်ကြောင်းမလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုစားပြုပြီးဂျိုဟိုးမြို့ထိပ်သီးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟမမောင်ကအခုလိုပြောပါတယ
်။ဒါကူလင်းဆိုတာကကျွန်တော်တို့ပြည်နန်းဘာတာဝက်ဟိုဘက်အချမ်းမှာပေါ့။ကူလင်းကူလင်းမြို့ပေါ့
။ဟုတ်ပြ
ောပေါ့။နောက်စတီးယာအလမ်းဆိုတာကတော့ကျွန်တော်တို့ဒီတလန်ကောပြည်နယ်တွေကမြို့တခုပေါ့စတီးယာအလမ်းဆိုတာလောလောဆယ်ကတော့ဒီဂျုံဘက်မှာလည်းဖမ်းတာစီးတာတွေရှိတာပေါ့နော်တော်တော်သူ့ပြည်နယ်နဲ့တူလို့တာပေါ့ဟိုသူ့ပြည်နယ်မှာရှိတဲ့ဒီလာဝကဒီသူတို့ကနေပြီးတော့ဟိုလက်ပြီးထားတာပေါ့နော်ဒီဟိုစီမံချက်နဲ့ပတ်သက်တဲ့ဟာတွေကိုဟိုသူတို့တန်နေရရှိတဲ့နေရာတွေကိုဝင်ဖို့ဆိုပြီးတော့ဒီလိုမျိုးညွှန်ကြားထားတဲ့ဟာတွေရှိနေတာကြတော့ဒီ
ဟုတ်
လို့တနေရာရှိတဲ့နေရာတွေတော်တော်များများတော့ဝင်ဖမ်းတာစီးတာတွေတော့ရှိတာပေါ့ခင်ဗျ။ဟိုမမှန်ကန်တဲ့ဟိုပါပေါ့အဖမ်းခံသွားတဲ့ဟာတွေကြတော့ကျွန်တော်ကနောက်ဆုံးဒီချင်းချင်းစခန်းကြီးရောက်တော့မှပဲအဲ့တော့မှကျွန်တော်ကသိကြတာပေါ့။စလန်ကောပြည်နယ်ကစင်ကြမ်းမြို့ပေါ့
။ဟုတ်
အဲ့စင်ကြမ်းမြို့ကသူတို့ဒီကျသားစိတ်ယုံပေါ့။အဲ့စိတ်ယုံမှာဟိုခုနကအဲ့ operation တခုလုပ်နေတာလမ်းပြီးတော့ကျွန်တော်ကိုလမ်းဆက်တွေ့တယ်။အခုဟိုအချိန်ကြီးဖမ်းနေတော့မယ်ပေါ့။
အခုရပိုင်းတွင်ဖမ်းပြီးတဲ့နိုင်ငံသားတွေကိုတော့လူကုန်ကူးမှုတားဆီးရေးဥပဒေ၊လာဝကဥပဒေတွေနဲ့အရေးယူစစ်ဆေးမှာဖြစ်တယ်ဆိုပြီးမလေးရနာပိုင်းကဆိုပါတယ်။မြန်မာတွေဖမ်းဆီးခံရတာကတော့သူတို့ကင်ဆောင်ထားတဲ့အထောက်အထားတွေဟာအတုမှန်အစ်စ်မှန်မသိတာတွေနဲ့တချို့ကတော့နေမြေပြောင်းစိတ်ယုံပြောင်းပြီးအလုလုနေကြတာကြောင့်ဖမ်းဆီးခံရတာလို့လည်းဆိုပါတယ်
။ဟိုအတွေ့အကြုံရပါတော့တချို့တွေကြောင့်လည်းတရားဝင်နေဆိုပြီးအလုဝင်ကြတယ်ဒါပေမဲ့သူတို့ကင်ထားတဲ့ဒီစာရဲစာရန်တွေကအတူတူလည်းဖြစ်ကောင်းဖြစ်မှာပေါ့နော်တချို့ကြတော့လေတခြားစိတ်ယုံကနေပြီးတော့ထွက်ပြေးလာပြီးတော့သူတို့စိတ်ယုံမှာလုပ်တယ်ပေါ့ဒါပေမဲ့လက်ရှိပါမင်ကဟိုအဲ့စိတ်ယုံပါမင်မဟုတ်ပဲねတခြားစိတ်ယုံပါမင်ဆိုရင်တော့သူတို့ကတော့ဒေသပေါက်အဖမ်းခံရမှာပ
ါမလေးရှားနိုင်ငံမှာတော့တရားမဝင်နိုင်ငံသားတွေအဖမ်းဆီးတွေကမကြာခဏရှိနေပြီးဖမ်းဆီးခံရမှုတိုင်းမှာမြန်မာတွေလည်းပါဝင်ကြတာပါမြန်မာလူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီရင်ရမလေးရှားမှာတရားဝင်အလုပ်လုပ်နေကြတဲ့သူအလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာအလုပ်သမား9,000ထက်မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြသူတွေလည်းသိမ်းထဲချီရှိနေပါတယ်ရှင
်ကျစ်စစ်သားထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လာမယ့်ဇွန်လလတရနေ့ကနေစတင်ပြီးလျှက်စစ်တရားကတွေတိုးကောင်းမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုလျှက်စစ်တရားကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲအခုလိုမီတာကတွေတိုးကောင်းမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောလူလူကိုကြိုတင်အတီးပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလားဇွန်လ29ရက်စနေနေ့ညတည်းရဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလို့ဒီနေ့အနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည်းရဲ့လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
မနေ့ပြန်စနေညတိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့တဘာဝပါဝင်ခြင်းဆိုင်ရာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးပါမယ်ကမ္ဘောဒီးယားနိုင်ငံဟာတစ်ထုတ်လုပ်ငန်းတွေကြောင့်တစ်တော area hectare 28,000 လောက်နှစ်စဉ်ဆုံးရှုံးနေတယ်လို့ Forest News ကပြောပါတယ်တစ်တော့ကိုအမိပြုရင်ဘဝရည်တည်အသက်ရှင်သန်နေထိုင်ရတဲ့ဒေသခံကမ္ဘောဒီးယားပြည်သူတွေဟာသူတို့ရင်ဆိုင်နေရတဲ့ဒီတစ်တော့ပြုံးကြီးရဲ့ပြဿနာကိုကိုယ်တိုင်ဖြေရှင်းဖို့ကြိုးစားနေတယ်လို့ရောက်နိုင်မဲ့အကူအညီတွေကိုလည်းတောင်းခံနေတဲ့အကြောင်း VOA သတင်းတောက် Kevin Ino သတင်းပေးပို့ထားပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါရှင်
ကမ္ဘောဒီးယားနိုင်ငံရဲ့နယ်မြေ area တဝက်ကျော်ကိုတစ်တော်တွေဖုံးလွှမ်းထားပါတယ်။ဒါပေမဲ့မကြသေးမီကလေလာတွေ့ရှိချက်တွေအရကမ္ဘောဒီးယားနိုင်ငံဟာကမ္ဘာပေါ်မှာတစ်တော်ဆုံးရှုံးမှုအလေအမြန်ဆုံးနိုင်ငံလည်းဖြစ်လာနေပါတယ်။ဒီနှစ်ကိုတစ်တော် hectare 2,000 ကျော်ပြတ်ကွယ်နေတယ်လို့ဆိုပါတယ်။၂000ပြည့်နှစ်ကစလို့တရားမဝင်တစ်ထုတ်လုပ်မှုနဲ့အစိုးရခွင့်ပြုချက်နဲ့စိုက်တဲ့ rubber gin တွေကြောင့်နိုင်ငံရဲ့မြောက်ပိုင်းကချုံဖန်းတစ်တော်သုံးပုံတော်ဟာပြတ်ကွယ်ခဲ့ပြီဖြစ်ပါတယ်။ဒါဟာတစ်တော့ကိုအမိပြုပြီးနေထိုင်စားတောက်နေရတဲ့ဌာနေတိုင်းရင်းသား ခွာရီလူမျိုးတွေအတွက်တော့သတင်းစိုးတစ်ခုပါပဲတစ်တော့ပြုံးနေတာကိုကိုတိုင်ကာကွယ်ဖို့ကြိုးစားနေတဲ့ကိုထုကိုတာအဖွဲ့ကစင်ဘာကတစ်တော့တွေနဲ့ခွာရီလူမျိုးတွေအပြန်အလှန်မိခိုးနေရကြောင်းအခုလိုပြောပြပါဗ
ျစမရစံခန်းစမ်ပရပ်စကမ်ချန်ချက်အမ်ဖေတဲ့
The jungle is a vital part of our Khoi culture. The trees and the land provide us with everything we need to survive.
The Dori ha khwa yin jin mwe a yee ji ye a sait pai ma to ne mi ga jama ro a tat shin yet di bo a thauk ban pe ba de. The Dori thwat ko a myo myo yaung na ga ni jama ro wei ngin ya ba. Di pasan ne be jama ro klei rwe ko chang tha nai de lo tru ni thai ma kaung yin le se ku lo ya da ba.
Di lo chaung be The Dori ko ka kwe bo tru ba da Kotu Khoda khe sa hle ja ba ro de. Tru apwe ko le ကထုကထဖိုးဖိုးတို့အပွဲလို့နာမည်ပေးထားပါတယ
်။ဒေါ်စာကာကြောင်ဘန်ပြေချေနိ
We set up the patrols because we want to save the jungle. We old people are very sad about what's happening to the
တစ်ပင်တစ်တော်တွေကိုကဲတင်မို့ကျွန်တော်တို့ကင်းလှည့်အဖွဲ့တွေဖွဲ့ခဲ့တယ်။တစ်ပင်တွေခုတ်ခံနေရလို့ကျွန်တော်တို့အဖိုးကြီးတိတ်စင်မကောင်းဖြစ်မိကြတယ်။တစ်တော်တွေလည်းဝိုင်းရင်အတွက်လှုပ်လှုပ်တာကကျွန်တော်တို့ရဲ့ယဉ်ကျေးမှုရဲ့အရေးကြီးတဲ့စိတ်ပိုင်းတစ်ခုပါ။ကျွန်တော်တို့က NGO တွေလိုဒီကိစ္စကိုစိတ်ဝင်စားမဲ့အဖွဲ့အစည်းတွေစီကအကူအညီတွေရဖို့မျှော်လင့်နေပါတယ်
။ဓာတ်တွေကင်ထားတဲ့အဲ့ဒီကင်းအဖွဲ့တွေဟာကိုရိတ်ခါကိုယူကိုစီကိုဖြည့်လို့တော်တဲ့တခါလဲရက်တော်တော်ကြာတတ်ပါတယ်။ဘယ်သူကမှအနေရမပေးပဲသူတို့ဘဝနေရေးကိုကာကွယ်ဖို့ကြိုးစားနေတာပါလို့လည်းပြောပါတယ်။ဒီအကြောင်းတော်လက်ကင်းအဖွဲ့ခေါင်းဆောင် Rube Slim ကအခုလိုပြောပါတယ
်။ပုခညံတန်းတာကျိုးဘတ်လမ
We often find people cutting down trees. Sometimes we seize their equipment such as chainsaws, buffalo carts or other things. If we come across a large
Dora ma dikho tumari ko jnaru ma ja ma ja twei ba de. Takha dali thuru ye nwa ri lwa ri lu pisi ri ko jnaru taim plai de. Deke lo lu taim mya de tikho kho apwe ji ri ne twei de so yin no awe ko da sauk bi ye mu si phong set bi ye ko shin khan ya ba de.
Dora ma aku lo tikho tumari ko lai shin ni de lu ri ha thuru tit daw ri pyaok ko ma ko so yei ni de de ta khan ri da phit par de.ကမ္ဘောဒီးယားအစိုးရကတော့ဒီကင်းအဖွဲ့တွေကိုပုံမှန်အားဖြင့်ထောက်ခံတယ်လို့အစိုးရကိုယ်တိုင်ကလည်းတရားမဝင်တစ်ခုနေတာတွေကိုရှော့ချဖို့ကြိုးစားနေကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတောတာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့ဗိုလ်ချုပ်ကြေးရေးကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့အဖမ်းဆီးခံလူငယ်တွေအနေနဲ့ကရင်နီတမိုင်းမှန်ဖော်ထုတ်ရေးနဲ့ဗိုလ်ချုပ်ကြေးရေးဖေရှားရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်အကြောင်
းအန်ဒီအစိုးရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောလို့ရတာတခုရှိပါတယ်ကျွန်တော်တို့အခုဂရင်နီတမိုင်းမှန်ဖော်ထုတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့အခုတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတာ
ကရင်နီအရေးလှူရှားသူခွန်သောမတ်စ်ပြောသွားတာပါအပြည့်စုံကနောက်ပိုင်းမှနာဆင်ရပါမယ်။အခုရင်ဆုံးတော့မနက်ခင်းတိုင်းနာဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်းကစီစဉ်တင်ဆက်ပေးထားပါရဲ့ရှင
်။ဒီကိတင်ပြမယ် EDM အသုံးကတော့
Show your true colors
ဖြစ်ပါတယ်။စာလုံးပေါင်းက SHOWshow ga pya ba your yoga tin e true true ga sit ma colors colors ga a yang lu long ga de be ya ba de di niya ma colors ko american sa long bao ya so yin colors so bi lo you so de akyan ba be sa long pao ma de lu to ra shin mya ko ဟုတ်တူတဖြစ်တင်ပြလိုပါလေ။စကွိုက်ခုန်ရဲ့ထိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါဖို့ရှင်။ဒီတုံးဆင်းတယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူဘဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းတယ်လာတယ်လို့ဆိုပါလေ။တကယ့်ကတော့ပြည်နယ်ပြည်မှာစစ်တပ်ရမှာတရားဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါလေ။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြတ်မှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေ့အကျင့်ကနေဒီ EDM အသုံးဆင်းသင့်လာတယ်လို့သိရပါလေ။ဒီနေရာမှာအယောင်လို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါလေဒီသုံးရဲ့ idiom အသေးပဲကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
လူအများစုကရည်စားပွားတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူးတကယ့်တရုပ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ VOA ရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile App ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်တနင်္ဂနွေနေ့နေ့လယ်တနာရီကနေညနေ၄နာရီအတွင်းရန်ကုန်မြို့ Junction Square Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေကိုလာရောက်ထုတ်ယူနိုင်ပါတယ်။တနင်္ဂနွေနေ့နေ့လယ်တနာရီကနေ၄နာရီအတွင်း Junction Square ကိုအရောက်လာပြီးဂီတဖျော်ဖြေပွဲနဲ့အတူ VOA လက်ဆောင်လေးတွေလာယူကြပါနော်။ Mobile App ထည့်သွင်းမှုအခက်အခဲဖြစ်နေတဲ့သူတွေကိုလည်းကူညီထည့်သွင်းပေးဖို့စီစဉ်ထားပါတယ်။အခုဆက်ပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအားကစားနဲ့ရုတ်တရက်သေဆုံးခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။အားကစားလုပ်တာကြောင့်နှလုံးထိပြီးရုတ်တရက်သေဆုံးမှုမဖြစ်ရအောင်ချက်ချင်းအရေးပေါ်ပြူစုကုသမှုပေးပြီးအမြန်ဆေးရုံပို့တင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီအကြောင်းကိုအရေးပေါ်အထူးကုနဲ့ရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနကပမောက္ခဌာနမှုဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ရေးပေါ်အထူးကုဆရာဝန်ကြီးဒေါက်တာမော်မော်ဦးခင်ဗျာအားကစားပြင်းပြင်းထန်ထန်လှုပ်တာကြောင့်နှလုံးနဲ့ပတ်သက်ပြီးတော့ဗောနော်အသက်ဆုံးရှုံးနိုင်တဲ့အပိုင်းကိုကျွန်တော်တို့ပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်ရခြင်းအကြောင်းရင်းတွေကာကွယ်နိုင်တဲ့အနေအထားတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာကြီးအဲ့တော့ဒီတစ်ခေါက်တော့ဆရာကြီးဒီဖြစ်လာပြီလို့ရှင်ဗောနော်ဘယ်လိုကာကွယ်နိုင်တယ်အသက်မဆုံးရှုံးအောင်ဗောနော်ဘယ်လိုမျိုးအရေးပေါ်ပြည့်စုကုသပေးတင်တယ်ဆိုတာကိုကျွန်တော်တို့အဓိကပြောမှာဖြစ်တဲ့အတွက်ဆရာကြီးဒီဖြစ်လာလို့ရှင်ဘာတွေကိုအဓိကစပြီးတော့တတိထားတင်လဲဆရာဘာတွေလုပ်တင်လဲ
ဒီကတော့အလားပွဲတွေပါအကသာသမားတွေဖြစ်ဖြစ်ကြည့်ရုတ်တရက်ထဲကြသွားမယ်ပြမထနိုင်ဘူးဒီလိုအခြေအနေမျိုးရှိတာနဲ့တကယ်လေချက်ချင်းပြည့်စုံကူကမရမယ်လို့ကတော့ကိုယ်နဲ့တူကစားနေတယ်အထူးသဖြင့်ဘောလုံးပွဲတွေပါမျိုးဘောလီဘောလုံးပွဲတွေပါမျိုးဒါအပြင်ပတိပေးတဲ့ရှိတဲ့ဆေးပွဲပါရှိတယ်ဒီလိုဖွဲ့ရချက်ချင်းအကသာသမားကိုတကယ်တော့အာရုံတိုက်ပြီးတော့ဒီဘောကူကမှုတွေပြေးပြီးတော့ပေးတယ်ပထမဆုံးအဆင့်အနေနဲ့သူ့ကိုစမ်းသပ်ကြည့်ဖို့လိုတာကမျိုးလုံးကုန်သေးလားမကုန်ဘူးလားဆိုတာကိုသူ့ရဲ့စိတ်ကိုယ်တော်စမ်းလိုက်ရတယ်။တဲထဲမှာရှိတဲ့ဆွလို့ကြောကြီးရနေပြီးတော့လက်သေးနဲ့မေးရုံနဲ့အောင်းတာမှာအရင်ဆုံးစမ်းကြည့်ဖို့အဲ့တော့စိတ်ကိုယ်တော်မရဘူးဆိုရင်အသက်ရှူတာမရှူတာကြည့်ရမယ်ဒီလိုမျိုးအသက်မရှူနိုင်တော့ဘူးအသက်ရှူလေရက်နေတယ်အတူပြောကြတယ်တတိရလားမရလားကြည့်ရတတိလည်းမရဘူးဆိုရင်ဒီသုံးချက်နဲ့ညီနေတယ်ဆိုတာမျိုးတွေနဲ့နှလုံးကိုဖိတဲ့အရေးပေါ်ပြည့်စုံကြတဲ့ညီနေချက်ချင်းပြည့်စုံကြတာအဲ့တော့အဲ့ဒီညီကိုကြမ်းနေတဲ့အဖွဲ့ချင်းချင်းတော်၎င်းဒိုင်ယူကြီးတော်၎င်းဝကြီးပိတ်သက်တော်၎င်းဖေးဖွဲ့တော်၎င်းအဲ့ရနေပြီးတော့လုတ်တက်လို့လုတ်လိုက်ရင်90ရာခိုင်နှုန်း survivor rate ကများလာအဲ့လိုမျိုးတွေကိုမလုတ်နိုင်မလုတ်ရင်ဆက်ချောက်ရာခိုင်နှုန်းတွေကတော့ရှင်းနိုင်ကြီးရှိ
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့ရေးပေါ်ပြည်စုကသမှုကိုဘယ်လိုလုပ်ရမလဲဆိုတာအတိအကျရှင်းပြပေးလို့ရမှာဆရာ
PBR လို့ခေါ်တာကတော့အင်္ဂလိပ်လိုဆို cardiopulmonary resuscitation မှာရင်ဘတ်နှိပ်တဲ့ပြည်စုကသရဲ့ညီတွေအဲ့ကျတော့လူနာမှုချက်ချင်းနဲ့ပြည့်စုံလိုက်တယ်ပြီးတော့မားတဲ့နေရာတစ်ခုခုကိုရွှေ့လိုက်တယ်ရွှေ့ပြီးတော့လူနာကိုပြလန့်တယ်လူနာရဲ့ရင်ဘတ်အလဲကောင်ပေါ့နော်ရင်ညိုရိုးရဲ့အပေါ်နာကိုပြည့်စုံပြတာတဲ့လူကလက်နှစ်ဖက်ကိုချိတ်ပြီးတော့လက်ခဏောင်းနဲ့ခိုက်ပုံကိုဒရောင်စိတ်ကိုဖြောင်းဖြောင်းတန်းပြီးဖိရရင်ဘတ်ကိုဖိနေရဖိနေတဲ့အခါမှာအချက်30နေရနေပြီးရင်နောက်တစ်ယောက်ကနှာခေါင်းကိုပိတ်ပြီးတော့ဒီဘက်ကနေပြီးတော့လေမှုသွင်းတဲ့ဒီအချိန်တော့
ဟုတ်ကဲ့ဆရာအဲ့ဒီကြော်ဒီနှလုံးကိုဖိရတဲ့ဒီလေမှုသွင်းတာအတွက်ပေါ့နော်အချင်းဟိုကန့်တတ်ထားချက်ကိုရှိလားဆရာကြီ
းအချင်းတို့တဲ့ရင်ဘတ်ကိုပြိနေတဲ့အခါမှာနှိမ့်ရမယ်နှုံသားလို့ရှိတယ်။တမိမြကိုအချင်းတရားနဲ့120တိနှိမ့်ရမယ်။အများအပြားတိနှိမ့်တော့လေးဆိုအဲ့လိုမျိုးနော်အင်္ဂလိပ်လိုခေါ်ရင်တော့သူကပို့ပြီးတော့အချင်းပြင်းတယ်။ဒါထဲမှာ n လေးတက်တဲ့ခေါ် 1n 2n 3n 4n 1 2 3နေရာလေးတွေမှာတို့နှိမ့်သွားမှာနော
်။တစ်ခါနှိမ့်တိုင်းပါပါဆရာနော
်။ဟုတ်ကဲ့တစ်ခါနှိမ့်ရင်မှာ1သူသူနေကြဘူးလေ။သူရဲ့နှုံးသားလေးကိုတမိမိကလေးဒီတရားလေးတရားနဲ့ဆက်ပြီးပြောနေကြတာ။တစ်ဆက်ကမှနှစ်ချိန်လုံးတော့မဖြစ်ရတော့။အဲဒီအချိန်မှာပဲဒီလိုမျိုးအားလားခွင်းထဲမှာ AED လို့ခေါ်တဲ့ Automatic Extremity Defibrillator ကို AED ကအလိုလျောက်လုံးလုံးဆွဲတဲ့ဆက်။အဲ့ဆက်ကအရန်တွေလူတိုင်းသုံးလို့ရ။ထုံမျိုးတိုးတဲ့နိုင်ငံတွေမှာဆိုရင်သတို့ဆိုင်တို့၊ရုပ်ရှင်တို့တို့၊ဤသာဘူတာတို့တို့ဘတ်စကားကြည့်တဲ့ဒီလိုမျိုးတွေမှာတော့ထားလို့ရှိရင်လူတိုင်းသုံးလို့ရအောင်လွယ်တယ်။အဲ့ဒီဆက်ကိုအမီတို့ရှိရင်အဲ့ဒီဆက်ကြောင့်ဒီအသက်ရှင်မှုနှောင်းလည်းပိုတက်တယ်။အဲ့ဒီဆက်ကိုပြေးယူဖို့အတွက်တယောက်ကိုခိုင်းရမယ်။အဲ့ဒီပြေးယူပြရမယ်ဆိုရင်ရောက်လာဒီနှလုံးကိုဖိနှိပ်နေတာကိုတော့ ရက်လို့မရအောင်
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့အဲ့ဒီဆက်ကိုဘယ်လိုမျိုးသုံးနိုင်လဲဆိုတာအတိအကျရှင်းပြပေးပါလားဆရာ
ဆက်မှာပါတဲ့ကေကာကတ်ထားတဲ့အပြားလေးနှစ်ခုရှိတယ်အဲ့ဒီအပြားလေးကလည်းဘယ်နေရာမှာကပ်ရမလဲဆိုတော့ပုံပါတယ်ရှင်းပြပေးဘယ်ဘက်နဲ့ညာဘက်တစ်ပတ်ချက်စီမှာကပ်ပြီးတဲ့အခါမှာဆက်ကနှလုံးခုန်တံကိုစပြီးတော့ဒီတက်လို့တာစပြီးတော့စစ်စေးဒီလိုချင်မခနာကြက်ပေးပါလို့ဆက်ကသူ့လူလူအတန်ထွက်လို့အော်ဟာအော်တဲ့အခါကျရင်နှလုံးကိုနေနေလို့ခနာလေးကြက်ပေးလိုက်လို့ရတယ်ဆေးဆက်ကလည်းကြက်ပေးလိုက်အခုဆက်ကနေပြီးတော့လူနာအတွက်ချော့ပြက်ဖို့လိုပါတယ်ချော့ရိုက်တဲ့ခလုတ်ကိုနှိပ်ပါလို့ပြောတယ်နှိပ်ပါလို့ပြောတဲ့အချိန်ကျအဲ့ခလုတ်ကိုနှိပ်လိုက်နှိပ်လိုက်တဲ့အချိန်မှာလူနာချော့ပြက်လိုက်တဲ့အခါမှာနှလုံးကပြန်ရလာတာမျိုးရှိတယ်ဒီလိုချက်ချင်းမရသေးဘူးဆိုရင်ဆက်ပြီးတော့ဂျင်ဘတ်ပြတာလေးပြီးပုံသွင်းတာထပ်လုပ်နေရမယ်ပြီးနောက်2မိနစ်ကြာတဲ့အခါမှာဆက်ကတခါပြန်ပြီးတော့သူစစ်စစ်ဒီလေးပြတဲ့နဲ့ချော့ပြက်မယ်မရိုက်ဘူးဆိုတာကိုသူကပြောတယ်ရိုက်နေဆိုရင်နှလုံးကိုဆက်နေတယ်ရိုက်ဆိုတဲ့အချိန်ကျရင်အဲ့ခလုတ်လေးကိုနှိပ်လိုက်တဲ့အခါကျနှလုံးဆက်ကနေပြီးတော့နှလုံးကိုရေးစစ်တပ်လုပ်ပြီးပြီးတော့ရိုက်တော့ဒီလိုမျိုးနဲ့အသက်ကြီးပြန်ရှင်နေဘူးတဲ့လူတွေအများကြီးရှိရုပ်သာအရန်ကိုတုံးကြတော့ကျင်ပွဲလုပ်တဲ့အာသာပွဲတွေဆိုရင်ဒီဆက်ကိုအရှိမဖြစ်ထားရတဲ့ဥပဒေရထားရတဲ့အခြေအနေမျိုးရောက်ပါတယ်။အဲ့တော့ရေဘော်အန်ဂျူလန့်စီမလာခင်ဆက်ကြဒီဥစ္စာကိုဇက်တိုက်လုပ်ပေးနေမယ်ဆိုရင်ဒီအာသာသမားရဲ့သက်ရှင်မှုလုံးဝပို့ပြီးတော့မြင်မာလာတာကိုတွေ့ရ
။ဟုတ်ကဲ့ဆရာ။ဒီဆက်ပေါ်ဆရာနော်တော်တော်အသုံးဝင်တဲ့သဘောရှိတဲ့အတွက်ဒီရေဘော်ကမလာခင်မှာအမြန်သုံးနိုင်အောင်ဆရာကြီးမြန်မာနိုင်ငံမှာဘယ်လိုနေရာတွေကနေအမြန်သွားပြည့်ယူလို့ရနိုင်လဲ။
တကယ်တော့ AED ဆိုတဲ့ဆက်ကလေအမကြီးမှလည်းတကယ်ပြိုင်ပွဲတွေလုပ်မယ်ဆိုရင်အာသာသမားအဖွဲ့ချုပ်ဒီအကုန်လုံးမှာအဲ့ဒီစိတ်လောလောဆယ်မြန်မာနိုင်ငံမှာရှိနေတယ်။ဒီကကတကယ်ဥမာသူ့နာရတာကွင်းလိုမျိုးအဖွဲ့ကွင်းလိုမျိုးမြန်မာမျိုးတွေပါဆိုရင်အရတာကွင်းကြီးရဲ့ဆေးကန်းတွေမှာဆေးဖွဲ့တွေလက်ထက်မှာထားပုံမှန်ပြီးမှရှိနေတယ်။နောက်တစ်မျိုးကတော့ဒီကကအနည်းဆုံးဆိုရင်တော့ကျွန်တော်လူစီကစတိုးဆိုင်တွေခုဆိုရင်တော့ဟိုတယ်တို့ကမ်းမွန်းတဲ့မိသက်ရဆေးကန်းတို့သူစားကြည့်ဆေးကန်းတော်တော်များများမှလည်းဒီဆက်တွေပုံမှန်ပြီးမှအခုလိုလိုရှိနေ
ဟုတ်ကဲ့ဆရာကြီးအခုလိုအရေးပေါ်ပြည့်စုံမှုကောင်းနိုင်ပြီလို့ရှိရင်တော့အမြန်ဆုံးဆေးရုံရဖို့အပိုင်းပါဆရာနော်အဲ့ဒီအပိုင်းအတွက်ကောဆရာကြီးအရေးပေါ်ခေါ်နိုင်တဲ့နံပါတ်နဲ့ဘယ်လိုမျိုးဆက်သွယ်သင့်လဲဆိုတာကအကျံပေးပါအောင်ဆရာကြီ
းတကယ်ပြန်ပွဲတွေဆိုရင်တော့ကျွန်တော်တို့ကအခုကမာဒီမာတော်မှဖြစ်နေပါပြီရေးပေါ်ဆေးဖွဲ့တွေကအများအပြားဒီတရားဝင်ပြန်ပွဲတွေမှာဆိုရင်လည်းဆရာအောင်မပါရင်တော့မှဒူနာကြီးဖြစ်ဖြစ်ဒီဒူနာကြီးရေးပေါ်ဒူနာကြီးအဖွဲ့ဖြစ်ဖြစ်ခေါ်ထားလို့ရှိအများအပြားတကယ်လို့များရေးပေါ်ခေါ်မယ်ဆိုရင်တော့ဒီကမာဒီမာရေးပေါ်နံပါတ်ကိုအញ្ញံတို့တက်မှုတော့မရှိသေးဘူးတို့တော့လည်းပဲကိုလုံးမဲ့အာဂါဂါခွင်းနဲ့အမီးဆုံးခေါ်ဆိုနိုင်တဲ့အန်ဂျီယာဆိုတော့ပမာကြီးမှာတော့တော့ဒေရန်ကုန်မြို့မှာအစိုးရစီရင်ရေးကိုခေါ်ဆိုလို့ရတယ်လို့ဒါပေမဲ့လူမှုရေးအသင်းကပို့ပြီးတော့စဉ်းစားဖြစ်လူမှုရေးအသင်းဒုနာကျင်ရဲ့အဖွဲ့အများရှိတယ်အဲ့ဒီတော့အမီးဆုံးလူမှုရေးအသင်းဒုနာကျင်ကတိုင်းခေါ်ဆိုရမယ့်နံပါတ်တွေကအာဂါဂါခွင်းနဲ့မှာအရေးပေါ်ရင်ခေါ်ဆိုရန်ကြတဲ့ဟာမျိုးတိုင်းမြစ်လေးတွေတကယ်တော့အများမြင်တာကိုထည့်ထားမှတရားတော်ဖြစ်ရင်တယ်လီဖုန်းနဲ့အမီးဆုံးကိုလှမ်းကုန်လို့ရတော့တဲ့အခြေအနေရှိတာ။နံပါတ်0တော့ပမာဏမှာနံပါတ်တွေအမျိုးမျိုးဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တို့ဒီရေးပေါ်ဖွင့်ရတော့နောက်ပိုင်းမှာကဏ္ဍသုံးလုံးနဲ့192ဆိုတဲ့နံပါတ်ကိုရေးပေါ်နံပါတ်ဖြစ်ခေါ်ဆိုလို့ရအောင်တော့ကြာရင်တော့ရန်ကုန်မြို့မှာခေါ်ဆိုနိုင်မှုအစီအစဉ်ရှိပါ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးစီစဉ်ကိုနားဆင်ခဲ့ကြရတာပါ။VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာရီပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်အတွင်းလက်နက်ချ MPDF မွန်ငိမ့်တန်းရေးကာကွယ်ရေးအဖွဲ့ဆက်ဆံရေးရုံးကိုဝင်ရောက်စီးနှင်းရှာဖွေရမှာလက်နက်တွေနဲ့မူရစေဝါတွေဖမ်းဆီးရရှိခဲ့ပါတယ်။တူတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော်ခွဲထွက် DKBA အဖွဲ့ဝင်အင်အား40ကျော်ဟာအစိုးရတပ်မတော်နဲ့ BGF ထံမှလက်နက်ချခဲ့တဲ့ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရထံလက်နဲ့ချထားတဲ့ MPDF မွန်ငင်းချမ်းရေးကာကွယ်ရေးအထူးတပ်ဖွဲ့ရဲ့မော်လမြိုင်မြို့နယ်ဖားအောက်ကျေးရွာဆက်ဆံရေးရုံးကိုအရှိတောင်တိုင်းစစ်ဌာနချုပ်ကတပ်ဖွဲ့ဝင်အင်အား40ကျော်ခန့်ကဝင်ရောက်ရှာဖွေရမှာတရားမဝင်လက်နက်တွေနဲ့မူရစ်ဆေးဝါးတွေဖမ်းဆီးရမိခဲ့ပါတယ်ဇွန်လ24ရက်နေ့လယ်ပိုင်းမှာဝင်ရောက်ရှာဖွေစစ်ဆေးခဲ့တာပါဒါအပြင်ဖားအောင်ကျေးရွာအနောက်ပိုင်းရှိ MPDF နဲ့ပတ်သက်တဲ့နေအိမ်တစ်ခုကိုတွားရောက်ရှာဖွေရမှာတော့မူရစ်ဆေးဝါး358ပြားဆေးချောင်းနှစ်ကျပ်သားနဲ့မူရစ်ဆေးဝါးသုံးပြုရာမှာဆက်ဆက်ပစ္စည်းတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့ရဲမှတ်တမ်းအရသိရပါတယ်ဒီဖြစ်စဉ်ကိုမွန်ငင်းကြိုင်းကကွယ်ရေးအထူးတပ်ဖွဲ့ကဗိုလ်မှူးအဆင့်ရှိနိုင်အောင်အပါဝင်၅ဦးတို့ကိုမှုပွန်နယ်မြေရဲစခန်းကလက်နက်ဥပဒေပုံမှန်16စလုံးမူးစိတ်ပုံမှန်16ကကြီးမြန်ဆောင်21တွန်းနဲ့အမှုဖွဲ့အရေးယူထားပါတယ် MPDF အထူးအဖွဲ့ဥက္ကဋ္ဌနိုင်ရွှေအောင်ကမူရစ်ဆေးဝါးရောင်းဝယ်မှုနဲ့ပြစ်မှုကျူးလွန်နေတဲ့နိုင်အောင်တို့ကိုထပ်မံအရေးယူရအောင်မယ်လို့ပြောပါတယ်မွန်ငင်းချင်းရေကကွယ်ရေးတပ်ဖွဲ့ကိုမွန်ပြစ်စ်ပါတီစစ်ဦးစီးချုပ်ဟောင်းဗိုလ်ချုပ်အောင်နိုင်က2008ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ
်ကရင်ပြည်နယ်ဖမ်းမြို့နယ်မိဆိုင်တောင်ပေါ်မှာရှိနေတဲ့တိုးတက်တော်ဗုဒ္ဓဘာသာကရင်မျိုးသားတပ်မတော်ခွဲထွက် DGP ဖွဲ့ဝင်အား40ကျော်ဟာလက်နက်ချပြီးအစိုးရတပ်မတော်နဲ့ BGF ထံမှတွားရောက်ပူးပေါင်းလိုက်ပါတယ်။အခုလ23ရက်နေ့ကမြန်ကြီးမှုသုတီက BGF 133အခြေစိုက်စခန်းမှာခွဲထွက် DGP အဖွဲ့ကလက်နက်ချခန်းနားနဲ့ပူးပေါင်းလိုက်တာပါ။အဆိုပါပူးပေါင်းဖွဲ့လက်နက်မချခင်ဇွန်လ23ရက်နေ့မှာမိဆိုင်တောင်တွေပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးသိမ်းရှောင်နေခဲ့ရပါတယ်။ဒီအကြောင်းသတင်းလွှာကဏ္ဍမှာဆက်လက်ဖော်ပြသွားမှာပါ။
ရခိုင်တပ်မတော် AA အဖွဲ့ဝင်ဆိုတဲ့တန်တရားနဲ့ဖန်စီစစ်ဆေးခံနေရတဲ့မြတ်ဦးမြို့နယ်ပောက်တော်ပြင်ကြီးရွာသားကိုနေမျိုးထွန်းဟာဒီလ24ရက်နေ့ကတိတ်ဆုံးသွားခဲ့ပါတယ်။ကိုနေမျိုးထွန်းဟာလက်သမားတဦးဖြစ်ပြီးဇွန်လ20ရက်နေ့ကဝေတလီကျေးရွာအနီးမှာစစ်တပ်ကဖန်စီတာခံရပြီးကြောက်တော်ရဲစခန်းမှာစစ်ဆေးခံနေရစဉ်အခုလိုတိတ်ဆုံးသွားတာဖြစ်တယ်လို့မြတ်ဦးမြို့ခံတွေကပြောပါတယ်။ဒရခန်တွေကတော့ကိုနေမျိုးထွန်းဟာစခန်းအတွင်းညင်ပန်းနှိမ့်ဆက်မှုတန်ကြောင့်တည်ဆုံးသွားတယ်လို့ပြောပေမဲ့တမရော်တည်င်းထုတ်ပြန်ရေးတာဝန်ရှိသူတွေကတော့ဒါဟာယောဂကြောင့်တည်ဆုံးတာဖြစ်ပြီးခွဲစိတ်မှုအဖြေကိုစောင့်နေတယ်လို့ပြောပါတယ်။ရခိုင်ပြည်မှာအစိုးရတမရော်နဲ့ရခိုင်တမရော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အ ਨੇ ဆုံးလူပေါင်း90ကျော်ကိုအစိုးရတမရော်ကဖမ်းဆီးထားပြီးတချို့ကိုတရားစွဲဆိုထားတယ်လို့တချို့ကလည်းစစ်ဆေးနေဆဲဖြစ်ပါတယ်။
ကရပြည်နယ်လွိုင်ကုံမြို့ဒေါမူကလားကျေးရွာကတောင်သူတွေကိုဇွန်လ23ရက်နေ့ညတကောင်ကျော်အချိန်မှာနေအိမ်တွေကိုရင်းအားလုံးရင်းနဲ့ဝင်ရောက်ဖမ်းဆီးခဲ့ပါတယ်။အဖမ်းခံထားရတဲ့လူတွေကတော့ဒေါမူကလားရွာကတောင်သူဦးရှောင်းရယ်နဲ့အရဖက်ပြည်နယ်တည်ငြိမ်အေချမ်းတရားရေးနဲ့တရားဥပဒေစိုးမိုးရေးကော်မတီဝင်တဦးဖြစ်တဲ့ဦးကိုရဲစိုးညို့တို့ဖြစ်တယ်လို့ကရင်နေပြည်တောင်သူသမဂ္ဂဥက္ကဋ္ဌခူတူးရယ်ကပြောပါတယ်။ဇွန်လ23ရက်နေ့ကဒေါမူကလားကျေးရွာမှာခမရတိုက်ရင်အမှတ်250နဲ့အမြောက်တိုက်ရင်356တို့တင်းယူထားတဲ့မြေယာအတွက်တောင်သူနေရာနီးပါးခန့်နဲ့နိုင်မြေခံတပ်တွေကြားနှစ်ဖက်ခြေစဉ်ဖြစ်ပြီးနောက်ရဲတပ်ဖွဲ့ဝင်တွေကအခုလိုမျိုးလိုက်လံဖမ်းဆီးခဲ့တာပါလက်ရှိမှာဖမ်းဆီးခံထားရတဲ့လူတွေကိုလိုင်ကော်မြို့မှရဲစခန်းမှာထိန်းသိမ်းထားပြီးပြည်သူပိုင်းပြည်စည်းဖြက်စီးမှုပုံမှန်6သိန်းနဲ့တရားစွဲဆိုထားတယ်လို့ခူတူးရယ်ကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းကိုင်မြို့နယ်မှာတန်ဃာတော်တွေနဲ့လူထုတို့ကန့်ကွက်တဲ့ကြားကကြောက်မီရွေးတူဖော်မှုကိုဥအိုက်ချိုကော်မတီကနေစတင်တူဖော်နေပါတယ်။ဒီတူဖော်မှုကိုတန်ဃာတော်တွေနဲ့ဒေသခံလူထုကတွားရောက်ကန့်ကွက်ပြောဆိုရမှာတော့ RCSS ရှမ်းနယ်နဲ့ကိုင်တပ်ဖွဲ့ရဲ့ခွင့်ပြုချက်ကြောင့်တူဖော်တာဖြစ်ကြောင်းဝန်ထမ်းတွေကပြောတယ်လို့ဥဆောင်ဆရာတော်ဦးစောတရားကမိန့်တော်မူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး RCSS ရဲ့အတွင်းရေးမှူးဗိုလ်မှူးကြီးဆိုင်ငင်းကတော့ RCSS ကလူထုဘက်ကအမြင်ရည်တည်နေမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဒီတူဖော်မှုကိုခွင့်ပြုချက်တကယ်မပေးခဲ့ရင်တော့အ мян ဆုံးကွင်းစင်းကြည့်ရှုစစ်ဆေးပြီးအရေးယူပေးဖို့ဇွန်လ21ရက်နေ့ကတောင်ကြီးမြို့ RCSS ဆက်ဆံရေးရုံးကိုတွားရောက်ပြီးတန်ဃာတော်တွေနဲ့မိုင်းကင်ဒေသခံလူထုတွေကစာပေးပို့ခဲ့ပါတယ်ပြည်အောင်ဟင်းနဲ့ဟင်းမီတာကော်မဏီရဲ့ကြောက်မီသွေးတူဖော်မှုကိုမိုင်းကင်ဒေသခံတွေကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့လို့2018ခုနှစ်မှာကော်မဏီကရပ်တန့်ပြီးအခုတဖန်ဥအိုက်ချိုကော်မဏီကလာရောက်တူဖော်နေတာဖြစ်ပါတယ်
အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖအံမြို့နယ်မိဆိုင်တောင်ဘက်မှာကရင်နေကြားဆောင်တပ် BGF နဲ့ DGBA ခွဲထွက်အဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒေသခံတန်ဃာတော်တွေညှိနှိုင်းမှုနဲ့ DGBA အဖွဲ့ဝင်တချို့ဟာဇွန်လ23ရက်နေ့မှာ BGF ထံမှလက်နက်ချပြီးပူးပေါင်းလာခဲ့ပါတယ်ဒီအကြောင်းကိုမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
အခုသတင်းပတ်မှာလက်နက်ချလင်းဝင်ခဲ့တဲ့ကရင်နဲ့နဲ့ကင် DKBA ခွဲထွက်ဖွဲ့ဟာကရင်ပြည်နယ်နေကြားဆောင်တပ်ဖွဲ့ BGF နဲ့ပူးပေါင်းသွားမှာဖြစ်တယ်လို့ BGF ပြောခွင့်ရဘူမှုနိုင်မောင်စောကအခုလို့ဆိုပါတယ်
။ဒီနေ့ကလည်းကျွန်တော်တို့ပူးပေါင်းမှုဆွေးနွေးတာပြီးသားဆွေးနွေးတာပြီးသားဆိုတော့အခုကလည်းဥပဒေပေါင်းရင်းဝင်ရောက်လာပြီးတော့ဟိုကျွန်တော်တို့ BGF နဲ့လာပူးပေါင်းတာပေါ့ဟုတ်ကဲ့။အကြံကတော့ဟိုဘူပြည်လို့ဖွဲ့မှာတော့ရှိမှာပေါ့ကျွန်တော်တို့ဒီမိစားဖွဲ့ကတော့အကုန်ပါလာပါတယ်။ကျွန်တော်တို့ data ဖွဲ့မှာတော့ဒီနေ့ EDN တွားဖို့အဲ့မိမိဒီကဒီဒီတပ်ပူလို့ဖုတ်ဖြူဘူးအတွက်ကတော့ကျွန်တော်တို့စနစ်တန်လေးဒီတပ်ပူပြီးတော့တိတ်ဖို့လူမယ်လေ
ကင်းပြင်းနေနေကြဆောက်တပ်ဖွဲ့နဲ့မိဆိုင်တောင်ဆရာတော်ဦးစန္ဒဝေဒရတို့ညှိနှိုင်းခဲ့ကြပြီးတော့စောတင်ဝင်ဦးစီးတဲ့ DKBA ခွဲထွက်45ရောက်ဟာလက်နက်မျိုးစုံ29လက်နက်အတူဂျွန်လ23ရက်နေ့ကဥပဒေပေါင်းအတွင်းဝင်ရောက်လာတဲ့အခါနောက်ကိုဖိုင်းဝဲမြို့နယ်ပန်တော်မီရွာအခြေစိုက် BGF အမှတ်2017တိုက်ရင်မှာကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီခဏမှာရှေးတောင်တိုင်းစစ်ဌာနချုပ်တိုင်းမှုဘိုးချုပ်မြို့မအောင်ကလက်နက်တွေကိုလက်ခံရယူပြီးတော့အခုလိုမိကုံပြောကြားခဲ့ပါတယ
်။ဥပဒေပေါ်ရင်းမရောက်ပြီးတော့ဒီကျန်ဆုံးလက်လက်တွေကျွန်တော်အဲ့နမယ်ပြီးလို့ရှိရင်ကျွန်တော်ကရင်းမြစ်တောက်ပြုတ်မှုအတွက်ကျွန်တော်တို့အားလုံးဥပောဆောင်ရကြတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။နော်ပြီးရောက်လာတဲ့တပ်ဖွဲ့ဝင်တွေအားလုံးကိုကျွန်တော်ရဲ့ဆွေးနွေးရေးစာလို့လုပ်ဖို့ခိုင်ခဲ့လို့ကျွန်တော်အနေနဲ့ပြောထားပါတယ်
။လက်နက်ချခေါင်းဆောင်စောတင်ဝင်းကလည်းကျန်တဲ့တပ်ဖွဲ့ဝင်တွေနေနဲ့သူတို့လိုပဲတရားဥပဒေပေါင်းတွင်ဝင်ရောက်လာဖို့ကိုခုလိုပြောပါတယ်
။ဒီခုလိုမြင်ရင်ဒီဘက်ကိုစိုးတဲ့ဖုန်ကျတော့ဒီကိစ္စအလုံးလေးဝန်ဆောင်ပြီးတော့ဒီဆက်လက်ကျန်စီနေတော့ဒီ DDA ဒီကိစ္စကိုဆက်လက်ညှိနှိုင်းဖို့တရားဥပဒေပေါင်းတွင်ကျန်တဲ့ပြန်လာကြပါလားလို့ဒီနေရာကနေသိကိုလိုက်ရပါတယ်။
သမရော်နဲ့နေကြဆောင်တက် BGF ပူးပေါင်းဖွဲ့တွေဟာဂျွန်လ23ရက်နေ့မနေ့ပိုင်းကစပြီးတော့မိဆိုင်တာမှာတပ်ဆွဲထားတဲ့ DKPA ခွဲထွက်ဖွဲ့တွေကိုလက်နက်ကြီးတွေနဲ့နှစ်ရက်ကြာပြစ်ခတ်ခဲ့တဲ့နေရာမှာတောင်ကြီးနီးတဝကြီးရွာကရွာသားတွေဟာဘေးလွတ်ရာကိုဖက်ပြေးသိမ်းရှောင်ခဲ့ရတယ်လို့ခွဲထွက်ဖွဲ့ကလည်းအခုလိုလက်နက်ချခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ဗိုလ်ချုပ်ကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့ဂရီနီလူငယ်6ဦးကိုဇွန်လ24ရက်နေ့ကပထမဆုံးအကြိမ်ရုံးထုတ်ဆက်တင်စစ်ဆေးမှုတွေပြုလုပ်နေပါတယ်။အဖမ်းဆီးခံရတဲ့လူငယ်တွေအနေနဲ့ဂရီနီသမိုင်းမှန်ဖော်ထုတ်ရင်းနဲ့ဗိုလ်ချုပ်ကြေးရုပ်ဖယ်ရှားရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကနေတင်ဆက်ထားပါတယ်။
အဖမ်းဆီးခံရတဲ့ခွန်တော်မကဂရင်နီသမိုင်းဖြစ်စဉ်အတွက်ဆက်လက်ရင်ဆိုင်သွားမယ်လို့ဆိုပါတယ
်။ NDI အစိုးရနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောလို့ရတာသူရှိပါတယ်။အဲ့တော့ဗာလဲဆိုတော့ကျွန်တော်တို့အခုဂရင်နီသမိုင်းမှာပေါ်ထုတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့အခုတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးဒါမျှတမှုလုံးဝမရှိဘူးဆိုတဲ့အကြောင်းကျွန်တော်ပြောချင်တယ်။နောက်တစ်ခုကဒီ NDI အစိုးရတက်လာပြီးနောက်ပိုင်းမှာကျွန်တော်ဂရင်နီပြည်မှာဖြစ်တဲ့ဖြစ်စဉ်နိုင်ကဒီအစိုးရလုံးဝတောင်းယူမှုတောင်းခံမှုရှိဘူး။အဲ့တော့ကျွန်တော်တို့အနေနဲ့ဒီကိစ္စနဲ့ပတ်သက်ဆိုင်ပြီးရင်ဆိုင်ဖို့ရှိတယ်
ပရမချင်းယုံချင်းမှာတရလူဘက်ကသက်တည်မခိုင်းလုံတာကြောင့်နောက်တစ်ချင်းယုံချင်းကိုစူလိုင်းလာ၃ရက်နေ့ကထပ်မံချိန်ထားပါတယ်ကရပြည်နယ်လွိုင်ကော်မြို့တွင်ဗိုလ်ချုပ်ကြီးရုပ်မသားရှိရေးဒေရခန့်ဆိုင်ရင်သားတွေကလည်းကန့်ကွက်ဆန္ဒပြရမှာအစိုးရအာဏာပိုင်တွေကလည်းအကြမ်းဖက်နှိမ်နှင်းမှုဖမ်းဆီးတရားစွဲဆိုအရေးယူမှုတွေရှိနေခဲ့တာပါဗိုလ်ချုပ်ကြီးရုပ်ကိစ္စနဲ့ပတ်သက်ပြီးအခုလိုဖြေရှင်းနေလို့ရပ်တန့်သွားမှာမဟုတ်ဘူးလို့ဖမ်းဆီးခံစားရတဲ့ကိုမျိုးလှိုင်ဝင်းကပြောပါတယ်
ဒီလိုချင်းချောက်လိုက်ရုံနဲ့ဟိုပြီးတော့မှဟုတ်လို့ကျွန်တော်ကပြောချင်တယ်လူငယ်တွေကိုဟိုတက်ချောက်လို့ရှာတယ်သူပြီးတော့လူလက်ဆောင်ထုတ်ဖို့ပြောဆိုခွင့်ရတာခွင့်ဒီတန်းနဲ့လည်းခွင့်ရကိုမိလာမျိုးစုံနဲ့ပြပင်နေရောအခုဆိုရင်ဒီတန်းတော်မေးနေအထောက်တယ်တစ်ဆက်တည်းမှာပဲဒီလိုကျွန်တော်တို့ပြောဆိုစာကိုပုံမှန်လဲဒီလိုတရားစွဲဒီလိုပြပြီးရနောက်ပြီးချင်းချောက်လိုက်တယ်နောက်ပြီးတော့နောက်လာမယ်သူလည်းမလို့ရအောင်ချင်းချောက်တာဒါခေါင်းလည်းလို့ရမှာဘူးချီရုပ်ဖြစ်စဉ်ကကံပလို့ရှာမှုတွေကပုံပြီးဆက်ရှိတော့မယ်ဆိုတော့
ကရင်နေလူငယ်6ဦးကိုနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံမှုကိုကာကွယ်ပေးရေးဥပဒေပုံမှန်30နဲ့ပြည်နယ်ဆိုရကူစာဦးသက်နံကလွိုင်ကော်မြို့မှရဲစခန်းမှာမေလ18ရက်နေ့ကမှုဖွဲ့တိုင်ကြားခဲ့ပြီးစွန်လ2ရက်နေ့ကတရားစွဲဆိုခံထားရတဲ့6ဦးထဲကကူကျူဖဲကေးခေါ်ကူကူကိုဖမ်းမိခဲ့ပါတယ်။ကျန်တဲ့လူငယ်တွေဖြစ်တဲ့ကိုတီတီခေါ်စစ်မုံမျိုးနိုင်ဝင်ခွန်တော်မန်ခွန်ကျုံပေါ်နဲ့ခွန်ဒီရဲတို့ကတော့ဇွန်လ23ရက်နေ့ကကျင်းပတဲ့144နှစ်မြောက်ဂရင်နီမျိုးရနေ့မှာအခမ်းအနားပြုလုပ်တဲ့လွိုင်ကော်မျိုးချိကဲချေးရွာကကေထရူဖူခမ်းမပါပဲအဖမ်းခံခဲ့တာဖြစ်ပါတယ်ဂရင်နီလူငယ်တို့နဲ့ဒေသခံတွေကတော့ဗိုလ်ချုပ်ကြီးရုပ်ကိုဖျက်သိမ်းပေးဖို့နဲ့နေရာပြောင်းရွှေ့ပေးဖို့သာလိုအပ်တယ်လို့တောင်းဆိုနေပေမဲ့ပြည်နယ်ဆိုရဘက်ကတော့လက်မခံခဲ့ပါဘူး
ုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်နယ်အတွင်းလက်နက်ချ MPDF မွန်ငင်းကြိုင်းကာကွယ်ရေးအထူးတပ်ဖွဲ့ရဲ့ဖားအောက်ကျေးရွာဆက်ဆံရေးရုံးကိုမြန်မာစစ်တပ်ကနေဝင်ရောက်ရှာဖွေရမှာတရားမဝင်လက်နက်တွေနဲ့ငွေစေးဝါးတွေဖမ်းဆီးရမိပြီးအမှုဖွင့်အရေးယူထားပါတယ်ကရင်ပြည်နယ်မှာတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော်ခွဲထွက် DKPA အဖွဲ့ဝင်အင်အား40ကျော်ဟာအစိုးရတပ်မတော်နဲ့ BGF ထံမှလက်နက်ချသွားရောက်ပူးပေါင်းလိုက်ပါတယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဇတ်ဒီတာတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပဲဖြစ်ပါတယ်ရှင်။
စည်းပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီရွေးမြန်မာပိုင်းရဲ့စောက်ကြမနေ့ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7 ဂျူဒူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17 နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ INTEL SAT 17နဲ့ MEA SAT 3တို့ဖြစ်ပါလေရှင်။အခုကြံနေသေးတဲ့အချိန်တွင်ဒီကနေ့အတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင
်။အမေရိကန်နိုင်ငံရဲ့ဒကောင်ရှင်းကောက်ယူမှုကိုဆိုင်းငံ့နိုင်မဲ့နည်းလမ်းရှိမရှိသူ့ရဲ့ရှင်းနေကိုမေးနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားရင်းမကြာခင်ကောက်ခံတော်မဲ့ဒကောင်ရှင်းရဲ့အတွက်နိုင်ငံသားဖြစ်မှုဆိုင်းရမေးခွန်းကိုထည့်သွင်းဖို့ထရမ့်အစိုးရအဖွဲ့ဂျိုးပန်းမှုကိုတားဆီးမဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုသမ္မတကတုံ့ပြန်လိုက်ပါတယ်။ဆယ်နှစ်တစ်ကြိမ်ကောက်ခံခဲ့တဲ့ဒကောင်ရှင်းတဲ့မှာနိုင်ငံသားဖြစ်မှုဆိုင်းရမေးခွန်းကိုအစိုးရတည်းအနေနဲ့မမေးနိုင်ဘူးဆိုတာဟာလုံးဝအဓိပ္ပာယ်မရှိတဲ့အနေအထားဖြစ်နေတယ်လို့သမ္မတထရမ့်ကသူ့ Twitter ကနေရေးသားခဲ့တာဖြစ်ပါတယ်။2020အမေရိကန်ကာကွယ်ရေးအသုံးစီကိုအမေရိကန်အထက်လွှတ်တော်က86မဲ8မဲနဲ့ကျက်တပရီးနေမှာမဲခွဲပြီးအတည်ပြုပေးလိုက်ပါတယ်။အမျိုးသားကာကွယ်ရေးဆိုင်ရာခွင့်ပြုချက်အဥပဒေအရကာကွယ်ရေးအသုံးစီပမာဏအမေရိကန်ဒေါ်လာဘီလီယံ950ပေးအပ်ထားတာပါ။အောက်တိုဘာလမှာစတင်မဲ့ဒီအသုံးစီပမာဏဟာပြီးခဲ့တဲ့နှစ်ကထက်အသုံးစီဒေါ်လာ916တန်းပိုထက်ပိုပြီးတော့များခဲ့တာပါ။အိန္ဒိယနိုင်ငံရဲ့အနောက်မြောက်နယ်စပ်ဒေသတလျှောက်မှာကလေးငယ်တွေအပါအဝင်လူကုန်ကူးခံရမှုတွေကိုတားဆီးနိုင်မှုအတွက်မိုင်းတစ်ထောင်ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်တလျှောက်အာတန်ရိုက်ဖယ်တပ်ကနေစ조사နေပါတယ်။ယနေ့နိုင်ငံတဲကမနီပူ၊နာဂါလန်၊မီဇိုရမ်နဲ့အရူနာချယ်ပရာဒက်ရှ်ပြည်နယ်တွေဟာမြန်မာနဲ့နယ်စပ်ချင်းထိစပ်နေပြီးနေရာအတော်များများမှာနယ်စပ်စီယုံမရှိပါဘူး။ဒါကြောင့်ဒီဒေသတွေနယ်စပ်တလျှောက်မှာတရားမဝင်ဝင်ရောက်သူတွေလူကုန်ကူးခံရမှုတွေပြန်မူရစေမှန်ခိုးလက်နက်ရွှေနဲ့ရှားပါတော်ရိုင်းတိရစ္ဆာန်အစိတ်ပိုင်းခိုးထုတ်တာတွေလို့ယာစွန့်မှုကင်းအများပြားရှိနေတာပါ။ပြင်းထန်နိုင်ငံပါရီမြို့မှာကျက်တပရင်းနဲ့ချင်းပါတဲ့ကမ္ဘာဖလားပြိုင်ပွဲပထမဆုံး quarter final ပွဲစဉ်မှာအင်္ဂလန်အသင်းကနော်ဝေးအသင်းကို3-0မရှိနဲ့အနိုင်ရပြီး semi final တက်သွားပါပြီ
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zenith Abdurrahman ဖြစ်ပါတယ်။တောက်ကြမနဲ့ VOA စီစဉ်တွေကိုလိုင်းဒိုမီတာ24-40-51နဲ့ဒုတိယပိုင်းနာရီဝက်မှာလိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေရှင်ကျန်းမာများသစင်အောင်ပါ
This program has come to you from the Voice of America, Washington.